Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်2022ခုနှစ်မတ်လ31ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်နေနာဆရာမဲထိတ်တဲရောက်သတင်းတွေကတော့ဆရာနာတင်လိုက်တာနှစ်လကြာမြင့်လာချိန်မှာစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖြိုခွင်းနှိမ်နှင်းနေပေမဲ့လည်းနိုင်ငံတော်မှာတော့ဆန္ဒပြသူတွေဟာလမ်းတွေပေါ်ထွက်ပြီးစစ်အာဏာရှင်ဆန့်ကျင်ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီကနေ့မှာတော့ကလေးမျိုးမှာလူမှုဆန္ဒပြနေချိန်တွင်ရဲလုံခြုံရေးတပ်တွေဘက်ကအရက်ဝတ်တွေနဲ့ရောက်လာလို့ဆန္ဒပြတဲ့သူတွေဘက်ကဖမ်းဆီးလိုက်ပါတယ်။
ကျွန်တော်တို့ကလေးမျိုးတွေရှိကောင်းကိုသူတို့ချားလာလို့တပ်ပြီးတော့ဝင်လာတော့ကျွန်တော်တို့ကမမနဲ့သူတို့ဆန္ဒပါအမေတို့နာရီကောင်းနေမှာရွှေချာခင်ဗျာ။ချက်ကိုထားပြီးတော့တော်တော်များများလည်းသူနေရွှေချာခင်ဗျာ။ဆန္ဒပြရမှာဘယ်လိုကြည့်တာအလုပ်ကိုလိုက
်ကလေးမျိုးကတူပြောပြခဲ့တာပါ။နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်ရွှေကူကကြောက်ကြီးရဲစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းတော့ကကချင်လူမျိုးရေးတပ် KIA ကတိုက်ခိုက်ခဲ့ပါတယ်။ဒီနယ်ရီမှာဆန္ဒပြနေရင်းနဲ့တေဆုံရသူတွေရဲ့ရုပ်လောင်းတချို့ကိုစစ်တပ်နဲ့ရဲကခွဲစိတ်ဆစ်ဆဲဖို့လိုတဲ့ဆိုပြီးလိုက်လံသိမ်းဆည်းနေပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာတော့ကချင်ဒေသခံပြည်သူထောင်နဲ့ချီပြီးတော့ဘေးလွရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့အခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဥပဒေကြိုးဆောင်ရှေ့နေနဲ့ဆက်သွယ်မေးမြန်းချက်နောက်ပြီးတော့အိမ်ပြန်မှုမျှော်လင့်ချက်နည်းလာလို့ရိုဟင်ဂျာဒုက္ခသည်တွေကျွန်းကိုပြောင်းနေကြတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဗုဒ္ဓဘူးညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်။
CNN သတင်းဌာနရဲ့နိုင်ငံတကာရေးရာကြီးတန်းသတင်းတော့ Clarissa Ward နဲ့ရုပ်သံသတင်းအဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအဆိုတော်အမျိုးသမီးတူဦးရဲ့အိမ်စစ်တပ်လူမျိုးရေးအင်အားအများအပြားပါရင်တန်းနဲ့လိုက်ပို့ချိန်တွင်ပဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးဒီကန့်ကွက်ခဲ့ကြတယ်လို့အဲ့ဒီနားမှာနေထိုင်သူဒေသခံတူကအပြောအရေးကိုပြောပါတယ်။သူတို့ဖွဲ့စည်းလာတဲ့လက်နက်ကန်စစ်သားအများအပြားပါရင်တန်းဖြတ်သွားတဲ့အချိန်တံပုံးတီးကြတာကိုကြားရတဲ့အကြောင်း Clarissa Ward ကလူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ် CNN သတင်းအဖွဲ့ဟာနှစ်ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးဒီခီးစဉ်အတွင်းမြန်မာနိုင်ငံအခြေအနေရေးရက်ကိုအပြည့်အဝသိရှိတင်ပြနိုင်မလားဆိုတာမေးဖို့ Writers သတင်းဌာနက CNN ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူးဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဇက်တိုက်လုပ်နေတဲ့ကြားကပဲဒီကနေ့မှလည်းရန်ကုန်မြို့နေရာအနှံ့အပြားမှာဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာပြစ်ခတ်တံတွေကြားရတယ်လို့မြို့ကန်တွေက VOA ကိုပြောပေမဲ့ဒီကနေ့အထူးခက်ရှိတဲ့သတင်းတွေတော့မရပါဘူးမန္တလေးမုံရွာမိထီလာစတဲ့တခြားမြို့ကြီးတွေအပြင်တချို့ဒေသတွေမှာဆိုကြီးရွာလိုက်ရွာရင်းမှာတပိတ်မောက်ဆန္ဒပြကြတာတွေရှိပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမလ30ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာကြောင့်တေဆုံးသူအယောက်910ကျော်ရှိပြီဖြစ်တယ်လို့အဖမ်းခံထားရသူလည်း3000ကျော်ရှိပါတယ်တေဆုံးသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတွေလည်းပါဝင်ပြီးတခြားတေဆုံးသူအများစုကလူငယ်တွေဖြစ်ကြပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကတည်းကထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကျန်းမာရေးကောင်းမွန်ရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေအဖွဲ့ဝင်ရှင်နေကြည်ဦးခင်မောင်စောကပြောပါတယ
် By the appearance on the screen of the video ဒေါအောင်ဆန်းစုကြည် seems to be in good health she
ဗီဒီယိုထဲမှာတွေ့ရတဲ့လောက်ကတော့ဒေါအောင်ဆန်းစုကြည်ကျန်းမာရေးကောင်းမွန်ရပါတယ်ရှင်နေနဲ့အမှုတွေအဖြစ်အကျိုးဆောင်ရှင်နေနဲ့တီးခြားတွေ့ရဖို့သူကတောင်းဆိုခဲ့ပါတယ်လို့ဦးခင်မောင်စောက AFP သတင်းဌာနကိုပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေတူဦးဖြစ်သူဒေါ်မင်းမင်းစိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့တွေ့ဆုံဝင်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးရောပဲပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကရှေ့အနေနဲ့လူကိုယ်တိုင်းပဲတွေ့ဆုံပြောဆိုခြင်းပြီးရဲတွေရှေ့မှာဗီဒီယိုဆက်သွယ်ရေးနဲ့ပြောဖို့သဘောမတူခဲ့ဘူးလို့ဒေါ်မင်းမင်းစိုးကလည်း Writers တင်းတနာနဲ့တယ်လီဖုန်းဆက်သွယ်ချိန်တွင်ပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအသားအရည်ကောင်းတာတွေ့ရတယ်လို့ရှေ့နေဒေါ်မင်းမင်းစိုးကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုပေးထားတဲ့တရားရုံးချင်းကအီဘီလာတရနေ့ဖြစ်ပြီးအဲ့ဒီမတိုင်ခင်တရက်မှာရှေ့နေကပြေခွင့်ရတာပါ။ဒေါအောင်ဆန်းစုကြည်စပြီးအဖမ်းခံရခြင်းကလေးကဆိုရင်ဒေါ်မင်းမင်းစိုးဟာပထမဆုံးတွေ့ခွင့်ရတဲ့ပြင်ပလူဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကတွင်ကုန်ထုတ်ကုန်ဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးရန်တွေတာစီကာဝေးဆိုင်ရာဥပဒေတွေနဲ့တရားစွဲဆိုထားတဲ့အပြင်ဒေါ်လာတွေရွှေတွေယူရဲဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောထားပါတယ်။ ဒေါ်ဆန်းစုကြည်ကိုဒေါ်လာငွေအများပြားနဲ့ရွှေတွေပေးခဲ့ရတယ်ဆိုပြီးပြောထားတဲ့စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ဗီဒီယိုတွေကိုလည်းစစ်ကောင်စီကပြသခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့တွေကရှိနေကြီးဦးခမောင်စောကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ပြောထားပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်ဆိုရောက်ဝန်ထမ်းတွေကအရေးပေါ်အခြေအနေမှာတာဝန်ထမ်းဆောင်ဖို့မလိုတဲ့ဝန်ထမ်းတွေနဲ့မိသားစုဝင်တွေပြန်ထွက်ခွာကြဖို့နိုင်ငံခြားရေးဌာနကအင်္ဂါနေ့မှာညွှန်ကြားထားပါတယ်။ဒီပေါ်လာဆယ်လီယန်နေကထုတ်ပြန်ထားတဲ့ကိုယ်သဘောဆန္ဒရှိရင်ပြန်ထွက်ခွာနိုင်တယ်ဆိုတဲ့ညွှန်ကြားချက်ကိုအခုတော့ထွက်ခွာဖို့ညွှန်ကြားချက်အဖြစ်ပြောင်းလဲထုတ်ပြန်လိုက်တာပါလူခွင့်ရေးဆိုင်ရာ2020ပြည့်နှစ်အမေရိကန်နိုင်ငံခြားရေးဌာနအစိုးရကစားကိုအင်္ဂါနေ့ကထုတ်ပြန်ချိန်အတွင်းမှာလဲနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကလူခွင့်ရေးချိုးဖောက်နေတာတွေကိုအပြင်းထန်ဆုံးပြစ်တင်ရှုတ်ချခဲ့ပါတယ
် And we continue to call on the military regime to release all those people who've been unjustly detainedStop its attacks on
civil society. But the attacks in Canada to the whole group of people, the Japanese Lumumu Phwezi Win, the Tindaw, the Aludamadamaka, the Dakhanida Yatambu, the Nunyun Tat, the Tatphyan, the Yatbipu, the Democracy Nija Yuekaw Tin Myaw Tha, the Asuya Lethe Ana Pyan Lwe Bipu, Sit Asuya Go Jano Set Bi Daw So Ba De Lu, Winyi Blinken Ga Pyo Ba De. Di Kini American Shi Bai Data San Naw Chin Mon Lwe Bai Ma Ro, Kula Damaka Lumumu Yee Kaung Si Ma, Myanmar Aji Dakabi Si Wi Chin Ba Go Shi Ba De.အဲ့ဒီမှာကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အကူအညီပေးတာကိုရပ်ဆိုင်းထားလိုက်ပြီလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကကြေညာတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတချို့ကလုပ်သလိုတန်ခတ်ရေးယူတာမျိုးတော့မရှိပါဘူး။ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးဒီလိုအကူအညီပေးတာကိုရပ်ဆိုင်းလိုက်တာကနေရှင်းလင်းပြတ်သားတဲ့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့နိုင်ငံသားဝန်ကြီးထိုရှိမီစုမိုတက်ဂီကပြောပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံအတွက်စီးပွားရေးဆိုင်ရာအကြီးအမားဆုံးကူညီထောက်ပံ့နေတဲ့နိုင်ငံဖြစ်ပါတယ်လို့ဝန်ကြီးမိုတက်ဂီကအင်္ဂါနေ့လွှတ်တော်အစည်းအဝေးတွင်ပြောသွားပါတယ်။စီးပွားရေးကူညီနဲ့ပတ်သက်ပြီးဂျပန်ကဘယ်လိုရည်တည်နေပါသလဲဆိုရင်အကူအညီအစ်စ်မပေးတော့ပါဘူး။ဒီလိုရှင်းလင်းပြတ်သားတဲ့ရည်တည်ချက်ချထားပါတယ်လို့ဝန်ကြီးမိုတက်ဂီကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်ဘယ်မူဝါဒကတကယ်ထိရောက်သလဲဆိုအဖြေကရှင်းတယ်လို့ကျွန်တော်ယူဆပါတယ်။တန်ခတ်ရေးယူတာကမှရရင်ပြတ်သားတယ်။တန်ခတ်ရေးယူတာမဟုတ်ရင်ရရင်ပြတ်သားမှုမရှိဘူးဆိုတာမျိုးကမဟုတ်ပါဘူးလို့ဝန်ကြီးမိုတက်ဂီကပြောပါတယ်။အကူအညီတွေဆိုင်းငံ့ထားတယ်ဆိုတာနောက်ထပ်အသစ်ပေးမာတွေနဲ့ပဲဆိုင်ပြီးလက်ရှိလုပ်နေတဲ့စီမံကိန်းတွေမပါဘူးလို့ဂျပန်ပြည်တွင်းသတင်းမီဒီယာတွေကပြောကြပါတယ်။ဂျပန်နိုင်ငံသားထောင်ပေါင်းများစွာနဲ့ယာနဲ့ချီတဲ့ဂျပန်ကုမ္ပဏီတွေမြန်မာနိုင်ငံမှာရှိနေမယ်လို့ယူဆထားကြပြီးဂျပန်နိုင်ငံဟာမြန်မာနိုင်ငံမှာနံပါတ်5အဆင့်အများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.19 kHz 15653ည9.25 kHz 11803ည9.32 kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ဒူးနဲ့ညာပိုင်း VOA American တန်ရဲ့ခြေထက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းဆီယနာသိမ်းပြီးနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်ပြည်သက်ကပြန်ဖြေမြဲစွန့်ရင်ထုတ်ကုန်မှုတွေတခုနိုင်ငံတဲကပြန်ထွက်သွားပါပြီ။မြန်မာနိုင်ငံတဲကကျေးလက်ဒေတာဆိုင်ရာတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေအတွက်ပြစ်စစ်အားအပြည့်အဝယာယီဖြန့်ဖြူးပေးခဲ့တဲ့ဒီ Voltelia Company အနေနဲ့ Variety ရဲ့ဆီယနာသိမ်းပြီးနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာမတည်မငြိမ်မှုတွေကြောင့်အခုလိုပြန်ထွက်ဖို့ဆုံးဖြတ်လိုက်ကြောင်းဒီနေ့ကြေညာလိုက်ပါတယ်။2018ခုနှစ်ကတည်းကမြန်မာနိုင်ငံထဲဝင်ရောက်လုပ်ကိုင်ခဲ့တဲ့ပြင်သစ်ကုမ္ပဏီ Voltelia ကမြန်မာနိုင်ငံထဲကလက်ရှိအခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားပြီးမြန်မာ39ဦးနဲ့ Contractor လုပ်သားတွေပါဝင်ကုမ္ပဏီဝန်ထမ်း43ရဲ့လုံခြုံရေးကျန်းမာရေးတွေကောင်းမွန်တည်ကြရေးအတွက်လည်းဆောင်ရွက်သွားမယ်လို့ဒီနေ့ချင်းချင်းချင်းထဲမှာဖော်ပြခဲ့ပါတယ်။အချိန်တည်းမှာမြန်မာအကူဆက်ကူတွေရိုက်နှက်ရမှာအသုံးပြုတဲ့ကုန်ပစ္စည်းတွေကိုပို့ပေးနေတဲ့ဂျာမန်ကုမ္ပဏီ Giesecke & Devrient ကလည်းသူတို့ကုန်ပစ္စည်းတွေပေးပို့တာကိုဆိုင်းငံ့လိုက်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။ကြားအပြင်တစ်ချိန်တည်းမှာဗြိတိန်က AB စားသောက်ကုမ္ပဏီကြီးပိုင်းနဲ့ Primark Fashion အဝတ်ထည်လုပ်ငန်းကလည်းမြန်မာနိုင်ငံကနောက်ထပ်အမှားတွေကိုရပ်ဆိုင်းလိုက်ပြီးလို့ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာအိန္ဒိယနိုင်ငံရဲ့အတာနီစစ်ကမ်းကုမ္ပဏီအုပ်စုကတော့မြန်မာနိုင်ငံထဲအခြေခံလူခွင့်ရချိုးဖောက်မှုတွေကိုကန့်ကွက်ရှုံချလိုက်ပေမဲ့မြန်မာနိုင်ငံထဲကလုပ်ငန်းတွေကိုတော့မိဖက်အဖွဲ့တွေနဲ့ဆက်လုပ်သွားမယ်လို့ဒီနေ့ပဲထုတ်ပြန်လိုက်ပါတယ်ခင်ဗျ။ပြည်ရင်ပြည်နယ်ထဲလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံထဲထွက်ပြေးလာတဲ့ဒုက္ခသည်90ကျော်ဟာ ကိုယ်ဆန္ဒနဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်သွားကြတယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။မြန်မာစစ်တပ်ဘက်ကလေကြောင်းတက်ခဲမှုတွေရက်တွေစက်တိုက်လှုပ်လာချိန်မှာနေဆက်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒီဒုက္ခသည်56ဦးအနေနဲ့နေကြာတန်လွင်မြစ်ကိုဆက်လက်ပြင်းနဲ့ပြန်ဖြတ်ကူးဝင်သွားကြတယ်လို့ထိုင်းနေဆက်အရာရှိတွေကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ဖြစ်အခုလိုလေကြောင်းတက်ခဲခဲ့မှုကြောင့်လူပေါင်း 9,000 လောက်သူတို့နေအိမ်တွေကနေထိုင်းဘက်ကိုထွက်ပြေးခဲ့ကြရမှာအများစုကကလေးတွေအမျိုးသမီးတွေနဲ့တက်ကြီးရွယ်တွေဖြစ်တယ်လို့ထိုင်းဒေသခံအရာရှိတွေကဆိုပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့စနေတနင်္ဂနွေတုန်းကလည်းထိုင်းဘက်ကိုထွက်ပြေးလာခဲ့သူပေါင်း 2,300 ခန့်ဟာမြန်မာဘက်ပြန်ဝင်သွားကြပြီးနောက်ထပ်ပြန်ဝင်ဖို့သဘောတူထားသူ200ကျော်လဲထိုင်းဘက်မှာရှိနေသေးတယ်လို့တရားရှိတွေကဆက်ပြောပါတယ်။မြန်မာနိုင်ငံရဲ့အာဏာသိမ်းပြီးအရင်တုန်းကတနိုင်ငံလုံးပြစ်ခတ်စာချုပ် NCA လက်မှတ်ထိုးထားတဲ့ KNU ကမျိုးသားစည်းရုံးလက်နက်ကိုင်တပ်တွေအနေနဲ့မြန်မာစစ်တပ်စခန်းတချို့ကိုသိမ်းပိုက်ခဲ့ပြီးမှအခုလိုပြစ်မှတ်ထားလေကြောင်းကတိုက်ခိုက်ခံခဲ့ရတာပါခင်ဗျ။မြန်မာနိုင်ငံရဲ့မတီးမငြိမ်မှုတွေကြောင့်ရှေ့ပြည်ကနေမြန်မာမွေးစေမတ်အဖန်တမီရပါဆေးပြားထွက်တာမြန်မာလာတယ်လို့ကုလသမဂ္ဂအေဂျင်စီတစ်ခုကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းပြီးပြောင်းလဲလာမှုအောက်မှာတိုင်းဒေသလက်နက်ကိုင်တပ်တချို့အနေနဲ့အင်အားဖြည့်ဖို့ငွေအမြန်လိုလာတာကြောင့်ဥပဒေအားနည်းတဲ့ဒီနယ်စပ်ကိုဖျက်ပြီးမွေးရစည်းဝါးတွေပို့တင်သွင်းလာတယ်လို့ကုလသမဂ္ဂမွေးရပြည့်မှုဆိုင်ရာအေဂျင်စီကမနေ့ကပြောလိုက်ပါတယ်။မြန်မာလာအိုစ်တိုင်းတရုတ်တို့နဲ့နယ်စပ်ချင်းချိတ်နေတဲ့ရွှေတရုတ်ကန်ဒေသကလက်နက်ကိုင်တပ်တွေနဲ့ချိတ်ဆက်ထားတဲ့မွေးရရာဇာတွေကအခုလိုမက်အဖန်တမင်ရပါမွေးရစည်းပြားတွေကိုအရှိတောင်အရှာတဝန်းစံချိန်တင်အတင်းတိုးမြင့်ထုတ်လုပ်နေတယ်လို့ UNODC ကုလသမဂ္ဂရဲ့မွေးရစေဝနဲ့ရာဇဝတ်မှုတက်ချေရုံကဆိုလိုက်ပါတယ်။ဒီမွေးရရာဇာတွေအနေနဲ့ဓာတုပစ္စည်းတွေသုံးပြီးပိုဆွဲလန်းပိုဈေးရနိုင်တဲ့ဒီရာဘာဆေးပြားတွေထုတ်လုပ်ကနှစ်စဉ်ဝင်ငွေခန့်မှန်းချေဒေါ်လာ80ဘီလီယံအထိရှိတဲ့မွေးရဈေးကွက်ထဲကိုတင်ပို့နေကြတာပါ။ Variety ဆီယနာသိမ်းပြီးမြန်မာနေဆက်တချို့မှာစစ်ပွဲတွေစဖြစ်ကမြန်မာနိုင်ငံရဲ့စစ်ပွဲလုပ်ငန်းတချို့ရဆိုင်လာရခြင်းဒီတက်တွေအင်အားဖြစ်တဲ့စီးပွားလုပ်ငန်းဖြစ်အခုလိုနေဆက်ဖြတ်ကျော်မွေးစေတပတ်မှုတွေပုံများလာတာလို့ UNODC ဖွဲ့က Jeremy Douglas ကပြောကိုရှင်းပြပါတယ်။တရုတ်မြန်မာနေဆက်ရွှေလီမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူမြန်မာလူမျိုး6ယောက်တွေ့ပြီးမှမြို့နေအားလုံးကို COVID-19 စစ်ဆေးမှုလုပ်ဖို့တရုတ်အာဏာပိုင်တွေကလှုံ့ဆော်နေပါပြီ။ယူနန်ပြည်နယ်ရွှေလီမှာဒီ COVID ပိုးတွေ့သူတွေကိုတနေ့တနေ့လာနေ့ကနေမနေ့အင်္ဂါနေ့အတွင်းအခုလိုစစ်ဆေးတွေ့ရှိခဲ့တာလို့တရုတ်ကွန်မြူနစ်ပါတီရဲ့ရွှေလီဒေသပါတီတွင်ရမှုဂုံယွန်ဇွန်ကအခုလိုပြောပါတယ
်29日凌晨20時
报道一例မက်စလာ28ရက်နေ့မနေ့ကရေကောင်ကြောက်စိမ်းဈေးရရှိအဓိကလူစုတွေကိုပုံမှန်နျူကလ িয়ার အဆစ်စစ်ဆေးတဲ့နေ့နဲ့စစ်ဆေးခဲ့တယ်မက်စလာ29ရက်နေ့မနေ့အစောကြီး2နာရီလောက်မှာစစ်ဆေးချက်ရလက်ထွက်လာပြီးမြန်မာနိုင်ငံသားတအူးမှာအခုလိုပိုးစားတွေ့ခဲ့တယ်ဒုတိယကြိမ်ထက်စစ်တာမှာလည်းပိုးထက်တွေ့ခဲ့တယ်လို့ပြောသွားတာပါအရင်နောက်ဒေသခံတရုတ်ရာရှိတွေအနေနဲ့ဒီကြောက်စိမ်းစေးရှိတဲ့ဂိုမန်ဒေသအတိုင်းဝိုင်းတွေကလူအလုံးကိုချက်ချင်းကိုဗစ်ပိုးဆက်စစ်ခဲ့ပါတယ်။မနေ့မတ်လ30ရက်နေ့ည12နာရီခန့်မှာလူပေါင်း 26,000 ကိုဆက်စစ်နိုင်ခဲ့ပြီးလူ9ဦးမှာဒီကိုဗစ်ပိုးတွေ့ရှိခဲ့ကဒီနေ့မှလည်းရက်ကွက်9ခုမှာည12နာရီမတိုင်ခင်အထိဆေးဆက်စစ်နေတယ်လို့အတွင်းမှ Gone ကဆက်ပြောပါတယ်။ဒါ့အပြင်ဒီနေ့မနေ့7နာရီခန့်မှာလည်းပိုးထွက်ခဲ့သူတွေနဲ့အနီးကပ်ထိတွေ့ခဲ့သူပေါင်းနောက်ထပ်319ဦးကိုလည်းခြေရာခံမိထားပြီးအသွားလာကန့်သက်ခွဲတာကရွှေလီမြို့ဝင်ထွက်ကိုလည်းမနေ့ည10နာရီတည်းကအရေးပေါ်ပစ္စည်းတည်တာကလွဲလို့ပိတ်ထားကြောင်းဒေသခံအများရှိတွေကဆိုပါတယ
်မတ်လ31ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကဆေးရနာသိန်းစန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဆေးရနာရှင်စန့်ကျင်တဲ့သူတွေကအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းတာပိတ်ခတ်တာတွေရှိနေပေမဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ဒီကနေ့ကလေးမြို့ဆန္ဒပြပွဲမှာတော့အရက်ဝစ်ရဲတပ်ဖွဲ့ဝင်၄ဦးကိုဆန္ဒပြသူတွေကဖမ်းဆီးလိုက်ပါတယ်။ရန်ကုန်ကရရှိထားတဲ့သတင်းကိုအလိမ်မာပြောပြပေးပါရှင်။
မြန်မာနိုင်ငံနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခင်းတာတွေပစ်ခတ်တာတွေရှိပေမဲ့လည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်မိုးညင်းမြို့နယ်မှာတော့ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုပစ်ခတ်ဖြိုခင်းတာတွေမရှိပေမဲ့မြို့ပတ်လမ်းမှာမိုင်းပောက်ကွဲတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မိုးညင်းမြို့ကတူကပြောပါတယ်
။မြို့ပတ်လမ်းပေါ်တော့မြို့ပတ်လမ်းတရားကိုတော့
မိုင်းပေါက်ပွဲရတော့ခဏဝါမှပွဲဝါမြို့နဲ့ဆိုရင်ဘလောက်မှမဟုတ်ပြအာဒီကျွန်တော်မြို့တဲ့မြို့အဲဒီမြို့ပြင်ထွက်လိုက်တဲ့ရောက်ပြီကောနော်မြို့ပြင်ဆက်တက္ကသိုလ်ကျောင်းရဲ့နောက်ကျောမှာပဲအော်ဒီကြတော့ဟိုမိုင်းပေါက်ပွဲရတော့ဒါတကြခြင်းတော့ပါပြတာလဲကောနော်ဥမာပြပြခတ်ကြိုက်လားပေါ့အဲ့လိုပြပြခတ်ကြိုက်ဆန်တယ်ဒါဟိုရမြို့တဲ့မှာဖြစ်မာရီသိုးပါပေါ့ပြတဲ့ခတ်ကြိုက်ဒါအတန်အနေနဲ့ဒီတိုင်းမာရီတော့ဒီမြို့တွေကဟိုလူနေအိမ်တွေပါလေလက်ရှိမှာဆိုတော့ဟောဟောအခုတော့အိမ်တော်များများလဲပုံကြီးနေတော့တူးနေကြရလဲရှိတယ်ပုံဖို့ဖို့တော့ပေါ့နော
်ဓာဖြင့်စကိုင်းဒေသကြီးကလေးမျိုးအတွင်းအရဝတ်နဲ့ရက်တက်ဖွဲ့ဝင်လေးဦးကိုပြည်သူတွေဖမ်းဆီးထားတာကြောင့်ရက်ကွက်အတွင်းအာဏာပိုင်တွေကပြစ်ခတ်နေတာတွေလည်းရှိတယ်လို့ကလေးမျိုးခံတူကပြောပါတယ်
အော်သူတို့ကကျွန်တော်တို့ဒီကျွန်တော်တို့ကလေးမျိုးတပည့်စကောင်းကိုသူတို့ခြားလာတဲ့ပြောဝလာလာကျွန်တော်တို့ကမှန်းနေတူဖနာပါအမေလည်းတနာရီကောင်းတယ်နာရီဝတ်ချာခင်ဗျ။ကျကုထမ်းပါတော့သူတို့တမတနာလိုက်ပြနေတာလို့ရှိရခင်ဗျ။ဆန္ဒပြရမလို့ဒီတိုင်းအလုပ်ကိုလိုက်ပြနေတာရှိရခင်ဗျ။အော်ဒီနေ့တော့ဆန္ဒပြရတာတော်တော်များလား
။ပြီးခဲ့တဲ့ရက်ပိုင်းတွေကအာနာရှင်ဆက်ကျင်သူတွေကိုအာနာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံးတန်ရာရတာတွေရှိခဲ့တဲ့မုံရွာမြို့နယ်မှာဆိုရင်လေဒီကနေ့အထိအာနာရှင်ဆက်ကျင်သူတွေများပြားနေစေဖြစ်ပြီးအနိုင်ရတဲ့အထိဆန့်ကျင်သွားမယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်နေသူတူကပြောပါတယ်။
ဟုတ်အစုံဒီအနိုင်ရတဲ့ဒီလောက်တော့ပါဘာကြောင့်လုံးနေလဲဆိုတော့ကျွန်တော်တို့ကအနာရှင်သမီးအောင်မှာတင်းမထူးနေမထူးနေပဲဆိုတော့အဲ့ကြတော့ကျွန်တော်တို့မှလည်းအနာကက်တွေအများကြီးရှိတော့အနာကက်တွေအတူကတီတူအဲ့ဒီအရက်ကအစိုးရနဲ့ပဲအဆင်ပြေတော့ကြတော့တီတူကိုကြည့်တဲ့အစိုးရနဲ့ပဲအဆင်ပြေတော့အဲ့ဒီဟာတစ်ထက်အတိရအောင်လုပ်ပါဦ
းဒါပြင်ကြားပြင်းနဲ့ဒီမော်စောမျိုးနဲ့အတွင်းမှာလည်းပုံစံမျိုးမျိုးနဲ့အနာရှင်ဆန့်ကျင်တာတွေနေတိုင်းရှိနေတယ်လို့ဒေသခံတူကပြောပါတယ
်ခဏပြတာရှိတယ်မျိုးနဲ့အလိုက်ပဲပြကြတယ်အဲအရောကောင်းလာတာဆိုတော့သူ့အနေထားနဲ့ကြည့်ပါမယ်အရင်ဟိုအများကြီးလည်းမဟုတ်ဘူးနေလည်းမဟုတ်ဘူးပုံမှန်ပဲပေါ့ဒီမော့ဆိုဖက်မှာဆိုလို့ရှိရင်တော့ငားမိုင်၆မိုင် SS မှာတော့အစပိုင်းတော့ရှိတယ်အင်အားသုံးဖြုတ်ခွင့်နိုင်ရှိတယ်နောက်ပိုင်းကတော့အဲ့လောက်ကြီးအများကြီးမရှိဘူးရှင့်ဟိုမနေ့ပိုင်းဆိုတော့သူဒါတပိတ်ကလုပ်တဲ့အတိုင်းပေါ့နော်ဆန္ဒပြတယ်ရှိတယ်အာနေလေဆိုလည်းနေလေအလျောက်ဟိုဆန္ဒပြချက်ရနေရကျတော့သူတို့အများကြီးတော့ဆိုက်တဲ့တပိတ်လေးတွေရှိတယ်ပြီးရင်ဖျောင်းတိုင်းနဲ့ဆွကောင်းတဲ့တပိတ်လေးတွေလောက်ကြတော့အများကြီးရှိတယ်ခုရကွက်နဲ့ကုတ်န
ော်မြန်မာနိုင်ငံမှာအာနာရှင်ဆန့်ကျင်သူတွေကိုအာနာပိုင်တွေဘက်ကပြစ်ခတ်ခဲ့တာကြောင့်တေဆုံးသူ200ကျော်အထိရှိနေတယ်လို့ဖမ်းဆီးခံရသူတွေလည်းထောင်ထဲချီရှိနေတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့အထိနိုင်ငံအနှံ့မှာအာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းအင်အားကောင်းနေစေဖြစ်ပါတယ်ရှင်
အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်မှာရဲစခန်းအထိုက်အခိုက်ခံရတဲ့အခြေအနေကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုဒီကနေ့မနက်အစောပိုင်းကကချင်လူမျိုးရေးတပ် KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စခန်းမှုထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယမ်းတွေလည်းပျောက်ဆုံးသွားခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းကိုသားညူဦးပြောပြပေးပါမယ်
ဒီကနေ့တိုက်ခိုက်ခံရတဲ့ကြောက်ကြီးကျေးရွာဟာကချင်ပြည်နယ်ရွှေကူမြို့နယ်စကိုင်းတိုင်းကတာမြို့ကြား EOD မြစ်အနီးမှာတည်ရှိတာဖြစ်ပါတယ်။ကြောက်ကြီးရွာရဲစခန်းကို KIA ကဝင်ရောက်တိုက်ခတ်တဲ့တဲ့တင်ကိုရွှေကူမြို့ကတူက VOE ကိုခုလိုပြောပြပါရတယ
်။မနေ့က3နာရီလောက်ကိုအဲဒီကြောက်ကြီးရဲစခန်းဝင်စီးရလို့ကြားတာပဲ။တိုက်ခိုက်ကတော့အခုစခန်းမှုကတော့ပေါင်မှာတစ်ချက်လက်မှာတစ်ချက်တန်ရန်ရထားတယ်။သူရောပိုင်းတော့ကြာရတဲ့တဲ့တင်ကတော့3ယောက်အရင်က3ယောက်ပြောင်းနေတော့ပေါ့။ကျောင်းမှာပြေရောက်တော့ပြန်တွေ့ပြီကြည့်ပြန်တွေ့ပြီဆိုတော့အရှင်ရဲ့ပေါ့ပြန်တွေ့တယ်လက်နဲ့လည်းလက်နဲ့ဆယ်လောက်ပါသွားတယ်ပြော
ဒဏ်ရရှိတဲ့ကြောက်ကြီးစခန်းမှုကိုတော့ရွှေကူမြို့ကဆေးရုံမှာကုသနေပါတယ် KIA ရဲ့ပြောရေးစခွင့်ရှိသူဗမူဤနော်ဘူးကတော့ကြောက်ကြီးရဲ့စခန်းတိုက်ခိုက်တာဟုတ်မှန်တဲ့အကြောင်းပြောပေမယ့်အသေးစိတ်အခြေအနေကိုတော့သူမသိရတဲ့အကြောင်းပြောပါတယ
်အာတိုက်တာတော့ဒီမနေ့တိုက်တယ်ဆိုတာကတော့အောက်ခြေကသတိမိရပါတယ်ဒါပေမဲ့အသေးစိတ်အခြေအနေတရားတော့ဘာမှမပြောအဲ့ဒီခေါ်တော့မှန်ပါတယ်အော်ဒေတာခန့်တီပြောတော့မမပါဒါပေမဲ့ကျွန်တော်ကတော့ဒီကျူပြောလို့တော့မရပါဘူးကဲကျွန်တော်တို့ KI ရဲ့တက်ကတော့အဲတက်မခါ shit တော့ခံတဲ့ငင်းငါနေနေဖြစ်ပါတယ်မျိုးရင်းနဲ့ပြောတော့ချူဘူးသူ့တယ်တော့ကြမှာပါဟုတ်ကဲ့
ဒီကနေ့လေပူတာအိုဘက်မှာတိုက်ပွဲဖြစ်တဲ့သတင်းတွေလူမှုကွန်ရက်ဆာမျက်နှာမှာပြန့်နှံ့နေတာရှိပေမဲ့အောက်ခြေကသူတို့သတင်းတက်လာတာမရှိသေးဘူးလို့ဘုံမကြီးနော်ဘူးကပြောပါတယ်သတင်းလာနေကတော့ကာမိုင်းမျိုးနဲ့အတွင်းမှာတမ်မရော်နဲ့ KIA အကြတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကမိုင်းချေဆိုင်တမ်မရော်ဗျူဟာကလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တရင်းလာနေကဖြစ်စဉ်အတွက်မှာအမျိုးသမီးတူထိခိုက်ခဲ့ကြောင်းနဲ့ဒီပစ်ခတ်မှုဟာထဝိုင်းကျွာပြည်သူစစ်ကပစ်ခတ်ခဲ့တာဖြစ်ကြောင်းလဲကမိုင်းဒေသခံတူကပြောပါတယ်။လောလောဆယ်တော့ကချင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုတမ်မရော်ဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျ။
ဒါကတော့ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းအတိုက်ခိုက်ခံရတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆေးရနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြနေတဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဘက်ကပြစ်ခတ်အပြီးမှာတေဆုံးသွားတဲ့ရုပ်လောင်းတွေကိုခွဲစိတ်မယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်ပြီးတော့ယူနေတဲ့ဖြစ်စဉ်တွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေပါတယ်။ဒီကြောင်အသေးစိတ်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
မနေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့ကဇဏပြသူတွေကိုလုံခြုံရေးအဖွဲ့ကပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့လူငယ်တူရလောင်းကိုခွဲစိတ်မယ်ဆိုတဲ့အကြောင်းပြချက်နဲ့မနေ့ညနေပိုင်းမှာပဲစစ်တပ်ကနေယူဆောင်သွားတယ်လို့မြစ်ကြီးနားမြို့ခံတူကပြောပါတယ
်။အခုစစ်ကောင်စီကပေါ့နော်သူတို့ဒီခွဲစိတ်မှုကိုပေါ့နော်မနေ့ကတော့ပြည်သူလူထုတွေနေနေတော့အလောင်းကိုတော့ဇာတုရယ်ပေါ့ကွယ်ပြည်သူလူထုတွေတော့အသက်နိုင်ဆုံးတော့တင်းထားတယ်ပေါ့နော်သူတို့လည်းဒီမြို့နယ်အချုပ်ရေးမှုရယ်ရက်ကွက်အချုပ်ရေးမှုရယ်နဲ့ဒီအလောင်းကိုတော့ဒါလာယူသွားတယ်ပေါ့နော်မြောက်ပိုင်းတိုင်းကိုပြည်ယူသွားတယ်ပေါ့နော်မြောက်ပိုင်းတိုင်းယူသွားပြီးတော့အခုဒီနေ့နေပေါ့နော်7နာရီခွဲမှာပြန်ပြီးတော့ဒီအိမ်ကိုလာပို့တာတော့ရှိပါတယ်ခု7နာရီမှာတော့ဒီမြို့မင်းသူပေါ့နော်သူ့ကိုတချို့မဲ့အစီအစဉ်တော့ရှိပါတယ်ရှင်
လုံခြုံရေးသက်ဖွဲ့တွေကနေမြစ်ကြီးနားမြို့ရံပူရက်ကွက်နေတေဆုံသူမျိုးမင်းတို့ရလောင်းကိုပြန်ယူဖို့ပြင်းထန်စွာချင်းချောင်းမှုတွေရှိနေတယ်လို့လည်းမြစ်ကြီးနားမြို့ခံကပဲဆက်ပြောပါရတယ်။
အဲ့ဒီအလောင်းကိုမသေးလောက်တော့မှအဲ့ဒီရံပူရက်ကွက်ကပြည်သူတွေကိုလက်ချင်းချောက်တဲ့အခြေကတော့ရှိသွားတယ်ပေါ့။ဒီရက်ကွက်လုံးကိုပြန်ဖြစ်အောင်လုပ်မယ်ဆိုတဲ့အခြေတော့မှပြည်သူလူထုကိုချေချောက်တဲ့အခြေရှိပါတယ်ညနေပိုင်းပေါ့နော်။
အလားတူရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းပြီးခဲ့တဲ့ရက်ကလုံခြုံရေးအဖွဲ့ကပြစ်ခတ်မှုကြောင့်တေဆုံသူရအလောင်းကိုလုံခြုံရေးအဖွဲ့ကယူဆောင်သွားတဲ့ဖြစ်စဉ်ရှိခဲ့တယ်လို့လည်းမူဆယ်မြို့ခံတူကဆိုပါတယ်
။အဲ့ဒီမှာတော့ဟိုအတားအကျဉ်းချင်းအလောင်းမရနိုင်ဘူးပြောတယ်။အဲ့ဒီဟိုဘက်ကလည်းယူသွားတာပြောတယ်သူတို့ဘက်ကလည်းယူသွားရင်ပြီးရှုပ်ကြလိုက်တာ
။မနေ့ကမူဆယ်မြို့တွင်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြရာမှာရဲနဲ့စစ်သားအင်အားနဲ့ဖြိုခွဲခဲ့လို့အမျိုးသားတူကြီးထိတ်မှန်တေဆုံးခဲ့တာမှလည်းသူ့ရအလောင်းကိုလုံခြုံရေးသက်ဖွဲ့ကလာလူယူမှဆိုးလို့တကြိုလိုက်ရတယ်လို့မြို့ခံတွေကဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကလည်းတနင်္သာရီတိုင်းဒေသကြီးသဝယ်မြို့မှာစန္ဒပြမှုတွင်လုံခြုံရေးအဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသူတူကိုစစ်တပ်ကနေယူဆောင်သွားတဲ့ဖြစ်စဉ်ရှိခဲ့တယ်လို့လည်းသဝယ်ဒေသခံတူကဆိုပါတယ်။
ဖော်ဖော်ရီမြန်ရှင်းနေခစ်စံတခုပဲသူတို့တန်ရတဲ့လူတယောက်ကိုဆက်စီရုံပေါ်တော့ပေါ့နော်ခုနကကြရမယ်ပေါ်တော့ပေါ့နော်ခင်ဗျအဲ့မှာကျတော့ပြန်တော့ကခွစ်စစ်ပြီးတော့အလောင်းပဲပြန်လာယူပါဆိုတော့ဒီလောင်းကတမောင်စီရုံမှာဆိုပြီးတော့ရတဲ့ဟာလည်းရှိတယ်ပေါ့နော
်ပြီးခဲ့တဲ့မလ3ရက်နေ့မန္တလေးမြို့ဆန္ဒပြပွဲတွေတွင်အသက်19နှစ်ရွယ်မကျဲစင်ဟာဥကောင်းကြည်ထိမှန်တေဆုံးတဲ့အလောင်းကိုရဲတပ်ဖွဲ့ကနေတူးဖို့ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်ဥကောင်းကြည်သိမှတေဆုံးခဲ့တဲ့မကျေစင်ရဲ့ရုပ်အလောင်းကိုဗကင်ထံမှခွကျူချက်တောင်းပြီးသူ့ဘော်ဆစ်ဆေးတာဖြစ်ပြီးထိမှန်တဲ့ကြည်စံဟာ၎င်းတို့ကြည်စံမဟုတ်ကြောင်းရဲသားဖွဲ့ကနေမလ6ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့မိသားစုဝင်တွေကတော့သူတို့သဘောထားမပါပဲတိတ်တဆိတ်သူ့ဘော်ခဲ့ခြင်းဖြစ်ကြောင်းပြောပါတယ်မလ19ရက်နေ့တုန်းကရှမ်းပြည်နယ်အောင်ပိုင်းမြို့ကတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူတွေရှိခဲ့တယ်လို့တေဆုံးသူရဲ့ရုပ်အလောင်းတချို့ကိုစစ်တပ်ကသိမ်းဆီးသွားတယ်လို့လည်းဒေသခံတွေကဆိုပါတယ်တေဆုံးသူတွေရဲ့အလောင်းကိုလုံခြုံရေးတပ်ဖွဲ့တွေကလည်းရယူပြီးခွဲစိတ်မှုလှုပ်ဆောင်နေတဲ့ဖြစ်စဉ်ပေါ်အထွေထွေတပိတ်ခေါင်းဆောင်သူကအခုလိုသုံးသပ်ပါတယ
်ကျွန်တော်အမြင်ပြောရင်ဟိုသူတို့ကတိတိနဲ့နေဖို့လိုပဲကျွန်တော်ထင်နေပြဒါသူတို့တက်တဲ့တိုင်းရဆိုတာကတော့အလုံးအစိနေရပဲလေနော်သူတို့ကဟိုခွဲစိတ်ဖြစ်စေနဲ့ဖြစ်ဖြစ်ပြီးရင်အဲ့ဒီဒဏ်ရာကသူတို့ကြည်လန်းမဟုတ်ပါဘူးဆိုတော့နေနေလို့ပဲကျွန်တော်တို့ယူဆတယ်ဟိုမာပီပီရောကဒါပီပီရောဒီနေနေကြတယ်
ဖေဝါရီလဇန်ကလည်းအခုထိစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ရမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဒေသုံးသူ930ထက်မနည်းရှိနေတယ်လို့နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရဲသိန်းကထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာကလင်းငယ်တဦးအပါအဝင်ဒေသခံပြည်သူတချို့ဒေသုံးခဲ့ရတယ်လို့ဘေးလွယာတောတောင်ဒေသကိုတိမ်းရှောင်နေကြရတဲ့ကရင်ဒေသခံပြည်သူတွေထဲမှာကလေးငယ်တွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့နာမကျန်းဖြစ်နေသူတွေပါပါဝင်နေပါတယ်။ဒီလိုမျိုးအသက်လူပြီးတော့ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အရေးပေါ်ဆေးဝါးကုသစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ကရင်လူခွေအဖွဲ့ကပြောပါတယ်။ကူညီကယ်ဆယ်ပေးနိုင်ရေးအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့မတ်လ31ရက်နေ့နောက်ဆုံးအခြေအနေကိုသိရနိုင်မှုကရင်လူခွေအဖွဲ့ကနော်ထူးထူးကိုကျမဆက်သွယ်မေးမြန်းတော့သူကအခုလိုရှင်းပြပါတယ်
ကျမတို့တည်င်အရာဆိုလို့ရှိရင်ကလေးရှင်းနှစ်သားတယောက်စီသွားတယ်ပေါ့နော်နောက်ပြီးတော့ကိုုံဆောင်အမျိုးသမီးတချို့လည်းပါတယ်အသက်ကြီးတဲ့လူတွေလည်းပါတယ်အားလုံးကတော့ပြေးကြတော့ပေါ့နော်ဆရာမနော်စားတော့လည်းမယူပါရဘူးတချို့ဆိုလို့ရှိရင်ဝှက်ချက်ကိုတစ်ခုနဲ့ပဲပြေးကြတယ်တော်ရမှနေရတယ်ပေါ့နော်တော်ရမှပုံနေတယ်တ냐လုံးပဲ အဲ့ဒါသမင်းစားရုံမနေ့ကျမှအပန်တိတ်သွားမှပြန်လာပြီးတော့ဆန်နေပါလေပြန်လာယူကြတယ်ပေါ့နော်အဲ့လိုမျိုးပဲနေကြတာပေါ့အခြေအနေကတော့တော်ဆိုးပါတယ်အခုဒီနေ့ ठी ပေါ့နော်31ရက်နေ့ ठी မတ်လတည်းကကျမတို့ရတာတဲ့စင်ကြီးကဆိုလို့ရှိရင်8000 8000လောက်ရှိနေပြီအဲ့ဒီဝန်းကျင်လောက်ရှိနေပြီခပ်ပွန် area ပေါ့နော်
အဲ့တော့အခုလောက်ဒီလောက်ထောင်နဲ့ချိန်ပြီးတော့ဒီတိန်းဆောင်နေရတဲ့ဒီရွာသူရွာသားတွေပေါ့နော်အထူးသဖြင့်ဒေသခံပြည်သူတွေဘက်ကနီးစက်တဲ့ထိုင်းဘတ်ချမ်းကိုပြေးတဲ့ခါမှာလဲသူတို့အခက်ခဲတွေ့နေကြတယ်လို့သိရပါတယ်ဆိုတော့ဒီဟိုကရင်လူခွင့်အဖွဲ့အနေနဲ့ပေါ့နော်ဒီလိုအနေအထားပေါ်မှာလူသားချင်းစာနာစွာနဲ့စောင့်ရှောက်ကူညီပေးနိုင်မှုသူတို့ဒီလိုမျိုးစစ်ပြေးလာတဲ့လူတွေအတွက်ကိုလုပ်ပေးနိုင်မှုပေါ့နော်။ဘာတွေများတောင်းဆိုချင်တာရှိပါလဲရှင
်။အခုလိုမျိုးအသက်လူတို့ပြေးရတယ်မလုံခြုံတဲ့နေရာဒီပဏိပခတ်ဖြစ်နေတဲ့နေရာပေါ့နော်စစ်ပွဲဖြစ်နေတဲ့နေရာကနေပြေးလာတဲ့ကရင်တိုင်းသားတွေကိုသူတို့အနေနဲ့လူသားချင်းစာနာပေါ့နော်ပေးပြီးတော့အကာအကွယ်ခုလုံခွင့်ပေးဖို့ပေါ့နော်အချိန်စင်ပေးဖို့တင့်တယ်ပေါ့နော်ဒီလိုမျိုးပြေးလာတဲ့လူတွေကိုနောက်တစ်မိနစ်မှပြန်လို့ပြောတာဟာအရန်ရက်ဆက်လွန်ရကြပါတယ်နောက်ပြီးတော့သူတို့ကိုတင်သွင်းတော့ပြန်တွန်းပို့နေသလားပေါ့နော်ရွာသားတွေကသူတို့ရွာကိုလည်းမပြန်နိုင်ပါဘူးဒီတောင်ရင်းရင်းဟိုဘက်ကံတဲ့မှာပဲသူတို့နေနေရတော့ပေါ့နော်ဒီလိုမျိုးကြောက်ဖြာတွေရှိတဲ့ဆံမရဲ့အဲ့ဒီအောက်မှာပဲသူတို့ကြောက်ဖြာအောက်မှာဝင်ပုန်းနေတာလို့ဖြစ်တယ်လို့ပဲနေရတာပေါ့နော
်ဒီကရင်ပြည်သူတွေပေါ့နော်တိန်းဆောင်နေရတဲ့အနေအထားမှာကလေးတွေရောကိုဝင်ဆောင်မိခင်တွေရောတက်ကြီးရွယ်တွေရောနာမကျန်းတွေရောအများကြီးပါလာနိုင်တဲ့အနေအထားမှာရှိတော့သူတို့ရဲ့လက်ရှိအခက်အခဲကသူတို့အတွက်အရေးတကြီးကူညီပေးရဖို့လိုအပ်နေတာတွေကဘာတွေများရှိမလဲရှင
်ဟုတ်ကဲ့အရေးတကြီးသူတို့အနေနဲ့လိုအပ်တာကတော့အစားအသောက်ပေါ့နော်အခုအချိန်ကလည်းအရန်ပူတယ်ရာဒီဥတုကလည်းအရန်ပူတယ်ဒီလိုမျိုးတလာပတ်ပေါ့နော်ချက်ချင်းအမိုးလုံးနိုင်တဲ့ဝါလေး2000-3000ရှိနေတော့ချက်ချင်းအမိုးလုံးနိုင်တဲ့တလာပတ်တွေလိုတယ်သူတို့ပြေးလာတော့ဆန်နေလဲမြင်များဆဆမတင်နိုင်ဘူးတချို့ဆိုလို့ရှိရင်ဘာမှမတင်နိုင်တဲ့လူသားချင်းစာနာထောက်ထားတဲ့ဒီအစားအသောက်ဘက်ဆိုင်ရာတွေလည်းကျမတို့ပို့လို့မရဘူးပို့လို့မရတော့သူတို့အနေနဲ့အဓိကလိုအပ်တာကဟိုစားဆန်ပေါ့နော်နောက်ပြီးတော့ကျမရေးစေဝါအနေငယ်လိုတယ်ကလေးတွေကဒီလိုမျိုးနေပြေးလာရတဲ့အတွက်ဒီဝန်ရှော်ဝန်သွားတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒါဘုတ်ကလေးအတွက်က first aid ပေါ့နော်ဒီလိုသူတို့ပြင်းလွားရင်းနဲ့ခြိခိုက်ဒဏ်ရာရတာတွေရှိတယ်ဥမာခြေတောက်တွေပါတွေပုံပဲ့တာတွေပါတွေအဲ့ဒီကနေတဆင်ပြီးတော့နော်ပိုးတွေပါတွေဝင်သွားမှာလို့လည်းကျမတို့ဆိုရင်ပေါ့နော်အဲ့ဒါကြောင့်အဓိကကျမရေးဆော့ရှောက်မှုလိုတယ်ပေါ့နော
်နောက်တစ်ခုကဒီလိုတိန်းဆောင်လာကြရင်လည်းဒီလေကြောင်းတိုက်ခိုက်မှုကြားမှာခြိခိုက်ဒဏ်ရာရတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့သူတို့အတွက်ကျမရေးဆောင်ရှောက်မှုအရေးပေါ်ဆောင်ရွက်နေတဲ့အနေအထားကရောဘလို့များအခက်ခဲတွေရှိကြလဲပေါ့နော်ဟုတ်
ဒီပြင်းလွားရင်းနဲ့ထိခိုက်တင်ရတဲ့လူတွေဟိုဗါလဲ air strike လုပ်တကပေါ့နော်လေကြောင်းနဲ့ဒီဘုံနဲ့ပြစ်ထားတာထိခိုက်တဲ့အရန်ကြီးဆူဆူဝါဖြစ်တဲ့လူဆိုလို့ရှိရင်ခိုင်းဘက်ကိုမိနိုင်မှုလောပါတာပေါ့နော်သူတို့ကိုကုကွင့်လောက်ပို့အဲ့ဒါကျွန်တော်တို့6ရောက်လောက်ဒီဘက်ကိုပို့ဖြစ်တယ်ပေါ့နော်ဒီမဲဟောင်ဆောင်ပဲလေနော်ဒါပေမဲ့တချို့တင်ရရနေတဲ့လူတွေရှိတယ်အရန်ကြီးဆူဆူဝါမဟုတ်ပေဘဲနဲ့ပုံပဲတာတို့သူဆိုပါမဟုတ်တဲ့လူကြတော့ကဲနီရဲ့ဆက်မရဌာနကသူတို့ရဲ့ဆရာဝန်တွေကနေပြီးတော့သူတို့အမိနဲ့အခုလက်တော်တော်လုပ်နေတာတော့ရှိတယ
်။ဒါကတော့ကရင်လူခွင့်ရေးဖွဲ့ကနော်ထူးထူးကိုအခြေအနေနောက်ဆုံးကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တစက်တည်းပါပဲဒီကရင်ပြည်နယ်ညောင်လေးပင်ခရိုင်နဲ့ဖားပွန်ခရိုင်နဲ့မှာတော့မြမဆဲောက်ချိုရေးကောင်စီကရဲတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။မနေ့တော့ကမြန်မာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကြောက်ကြီးမြို့နယ်ထဲမှာအရက်သား6ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့ KNU တပ်မ3ကတပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မနေ့တော့ကတော့အဲ့ဒီဒေသဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ကြီးရွာသား6ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိနေတယ်ဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။ဒီကျွန်တော်တို့ညောင်လေးပြည်ကြီးတောက်ကြီးမြို့နယ်ထဲမှာဆိုလို့ရှိရင်လည်းဖြစ်နေတုံးပဲပေါ့နော်
။ဟုတ်ကဲ့
။အဲ့ဒါရွာသားက6ယောက်ဖြီးသွားတယ်လို့တော့ကျွန်တော်တို့ရစတင်ရတာလည်းဖြစ်နေတာ။အဲ့ဒီမှာလေကြောင်းလေပြန်နဲ့ပေါ့လေပြန်နဲ့ဆက်ပြီးတယ်အဲ့ဒီမှာအကြတာချဦးတည်ဆုံးဖြစ်တ
ယ်။ PNP နဲ့ဖပွန်ခရိုင်ထဲမှာတော့မြို့ထဲမှာမနေ့ညကမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပါပစ်လို့မြို့ကန်ဒီနေနေကနေပါထွက်ပြေးတိတ်ဆောင်နေရပါတယ်။ဒီကနေ့မနေ့ပိုင်းမှာတော့ KNU တပ်စခန်းတွေရှိရာကိုစစ်တပ်ဖက်ကတပ်အင်အားတွေအလုံးရင်းနဲ့တက်လာတာကိုတွေ့မြင်ရကြောင်းဖပွန်မျိုးကံတူကပြောပြပါတယ
်။အခုလည်းဒီကမမောင်နဲ့ဒီကအချံဖပွန်မတက်လာတဲ့အချံမှာသမ44အဲ့ဒီတက်လာတဲ့အချိန်မှာ KNU ကတစ်ပင်နေလေပြီးတော့မှကာလာလိုမျိုးအောင်စီလောက်ထားတယ်စမားတွေအများကြီးပဲတက်လာတယ
်ဖပွန်ခရိုင်ထဲကိုမတ်လ28ရက်နေ့နဲ့28ရက်နေ့တွေမှာလေရင်တွေနဲ့ပြစ်ခတ်တာကြောင့်က
ပြီးရင်အိုးအိမ်မဲ့ဒုက္ခတွေဖြစ်တောတောင်တွေထဲမှာလိုက်လံပေါအောင်နေထိုင်ရတယ်လို့ဒီနေ့မှာလဲလေကြောင်းကနေတက်ခတ်မှုတွေရှိကြောင်းရွာသားတွေကသတင်းပေးလာတယ်ဆိုပြီးတရင်လူခွေရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်ဒီပေါ်တော့ရွာသားတွေကကျွန်တော်တို့သူတူကြတယ်အဲ့ဒီဒီလိုနေရာမှာပေါ့သူတို့ဒီဒီစီနဲ့ဒီမင်းနဲ့ဆက်နိုင်ရင်90%ကမှလာပြီးတော့မှဟိုကပြေဝတယ်လို့တ ပါဝင်ရောက်ကဘုနာပေဒီအကောင်လုံးပေါ့သူတို့တော်ထဲမှာပဲကြွားပြီးတော့ပေါင်းဆောင်နေရတယ်ဟောမစက်ကုလျက်နေ့ကလေးကနေစပြီးတော့ဒီတတိခွဲ့ပြေးနေရတဲ့ကြွားသားတွေဆိုလို့ရှိရင်တချို့ဆိုလို့ရှိရင်စားစားလဲပြတ်တော့နေတယ်သမီးမစားရတဲ့နေ့ရက်တော့ရက်
ရှိနေပြီပေါ့မြန်မာစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းထားတဲ့ကာလအတွင်းမှာပဲကရင်ပြည်နယ်ဖားပုံခရိုင်အတွင်းကြေးရွာတွေကိုလက်နက်ကြီးများနဲ့ပစ်ခတ်မှုတွေရှိနေပြီးမလ၂၈ရက်နေ့ကတော့ကရင်ညူဘက်ကလည်းမြန်မာစစ်တပ်ရဲ့တီးမှုထားတပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒါအပြင်ကရင်ညူထိန်းချုပ်ရာဒေသအတွင်းမြန်မာစစ်တပ်ဘက်ကတပ်ရင်အားတွေမတိုးချဲ့နိုင်အောင်ရိုက် ကြောင့်ထိုင်းဘက်ကစေယုံတွေကိုပို့ပြီးကုသမှုခိုင်နေရပါတယ်မြန်မာအစိုးရနဲ့ကေအန်ယူတို့ဟာ2012မှာအပြစ်ခတ်ရဲ့စေရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရဲ့စေရေးသဘောတူစာချုပ်
NCA ထိုးခဲ့ပြီးတဲ့နောက်မှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းသတင်းတော့မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆရာနာရှင်စန့်ကျင်ရေးနိုင်ငံတကာကစာနာပြပွဲတွေကလန်ဒန်မြို့ကစာနာပြပွဲမှာမြန်မာဒီမိုကရေစီနဲ့တိုင်းရင်းသားရေးလှုပ်ရှားသူစုစုပေါင်း200လောက်ဒီကနေ့နေ့လယ်ပိုင်းတုန်းကခြေတက်စာနာပြခဲ့ကြပါတယ်။စာနာပ
တင်တဲ့လေးရှင်းပြပါလားအရင်ဆုံ
းဟုတ်ကဲ့ကျမတို့မနက်ဟိုဟာ10နာရီခွဲမှာတော့ဟိုဒီ PHCH UK Supporter Group ကပါလီမန်ထဲကိုစာသွားပေးပါတယ်အပြီးတော့ကျမတို့ပါလီမန်ရှင်းမှာဒီဆန္ဒပြရခြင်းဘာဖြစ်လို့လဲဆိုတော့ကျမတို့ UK မှာဗုဒ္ဓဟူးနေ့ဆိုရင် Prime Minister Question ရှိပါတယ်အဲ့ဒါကြောင့်ဟို Boris Johnson အဓိကတော့အစ်မတို့ဒီပါလီမန်မှာဆွေးနွေးဖို့အကြောင်းပေါ့နော်အဲအစ်မတို့အတွက်ကိုအတူပီကိုအထူးကနောက်တစ်ခုကUS မှာလဲ UK mission ရှိတဲ့အတွက်ကြောင့်အစ်မတို့ကဒီဟာကိုဟိုဆန္ဒပြပြတာပေါ့နော်နောက်ပြီးသွားရင်တော့အစ်မတို့အခုအဲပါလီမန်ကနေပြီးတော့ Chinese Embassy ကိုမဆင်းလုပ်နေပါတယ်အခြေတက်နေပါတယ
်ဟုတ်ကဲ့အဲ့တော့တရုတ်တန်ယုံမှာကြတော့အဓိကဘာတွေတောင်းဆိုကြမှာလဲ
အစ်မသိသလောက်ကတော့တရုတ်တန်ယုံကိုစာပေးမယ်ရှင်အဲအစ်မတို့ဒီဆန္ဒပြသူအဖွဲ့တွေကလဲတရုတ်ဒီအတူပါဒီမှာဝတ်တလူမျိုးဝတ်ဆောင်လေးဝတ်နေကြပါလေပြီးွားရင်သူတို့အဖွဲ့ကပဲတရုတ်တိုင်ရုံးကိုတရုတ်လိုရေးထားတဲ့စာပေးမယ်လို့သိရပါတယ
်မခိုင်တို့ကအခုဆန္ဒပြတဲ့ကိစ္စပေါ့နော်အဓိကရွေးချက်နဲ့လူသားချက်တွေဘာတွေရှိလဲ
အခုလောလောဆယ်အနေထားမှာတော့လူကျွန်တော်ဒီမိုကရေစီပေါ့နော်အာဆီမဲလီရတော့ဒါပေမဲ့အခုအနေထားကျွန်တော်နိုင်ငံမှာအတူပီရဲလို့
တောင်းဆိုနေကြတဲ့ကိစ္စဖြစ်မြောက်လာဖို့ကဘယ်လောက်ထိမျှော်လင့်ထားလဲမျှော်မှန်းထားလဲ
အော်ကျမတို့ကစဒီ February တရနေ့လေးရနော်ကျမတို့ဘာလို့ရမလဲတိုင်နေလဲအငယ်နဲ့အငယ်နဲ့ကျမတို့အောင်စိတ်ပဲမွေးရရှင်ကျမတို့ခေါင်းဆောင်ကိုမင်းကိုနိုင်ပြောတယ်လို့ကျမတို့ဒီအတူပြီကိုလည်းညှော်လင့်နေတာကျမတို့နိုင်ငံမှာတကယ်လည်းဖြစ်ပြနေတဲ့အနေအထားဆိုတော့နိုင်ငံတကာကကူညီမယ်လို့ညှော်လင့်နေရှင်ဆက်ဆက်ချက်လို့လည်းမဟုတ်ဘူးမဆက်ချက်လို့လည်းမဟုတ်ဘူးကျမတို့ဒီအကောင်လုံး International Community ကကျမတို့ဘာမှလည်းရှိရကျမတို့ကနိုင်မှာနိုင်စိတ်ပဲမွေးရရှင်
ကုသနာပြတာလူရင်ကဘလောက်လောက်ရှိပါလဲခင်ဗျမြန်မာအတိုင်းဝန်က
မြန်မာကြော်မယ်ရှင်လေကျွန်တော်လာတာမြန်မာပြည်မဟုတ်ပါဘူးတစ်ချင်းတရာရှင်းလူမျိုးတွေနော်ဘာသာပေါင်းဆိုကျွန်တော်ဆိုလိုက်ဆိုလဲတိတ်ရင်တိတ်ရင်ဆက်တယ်တိတ်ရင်နဲ့တိတ်ရုပ်နေပါတိတ်ရုပ်လူမျိုးတွေလာတယ်အကုန်လုံးပေါ့နော်အာတိုင်းနာပေါင်းဆိုအကုန်လာပါပြီဘာသာပေါင်းဆိုဆိုလဲမြန်မာအာဟိန္ဒူတွေမွတ်စလင်မြန်မာမွတ်စလင်တွေအကုန်လုံးအာဂေါ်ရခါလူမျိုးတွေအာနောက်တစ်ခါဟင်းကြရေးပုံလာပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခန့်ကြီ
းဒါကတော့ UK ကမြန်မာအရေးဆန္ဒပြပွဲအကြောင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးမှာလဲမကြခင်အချိန်တွင်းမှာပဲ
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကအလှည့်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားတဲ့လုံခြုံရေးကောင်စီမှာမြန်မာရေးအရေးပေါ်အစည်းအဝေးခေါ်ယူဖို့ UK ကအဆိုပြုထားပြီးတော့ဒီအစည်းအဝေးအတွင်းမှာတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြဖို့ရှိနေပါတယ်ရှင်။သောရရှင်များရှင်ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာရယူပြီးခဲ့အချိန်ကလေးကထိမ့်သိမ်းခံထားရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့သူမရဲ့အကျိုးဆောင်ရှင်နေဒေါ်မင်းမင်းဆိုးနဲ့ဗီဒီယိုကနေတစင်ဆက်သွဲစကားပြောခွင့်ရခဲ့ပါတယ်။သူကျမ်းမာရေးကောက်မှုရပါတယ်လို့ရှင်နေကြီးဥက္ကမောင်စောက VOA ကိုပြောပါတယ်။သူ့ကိုဆွဲဆိုထားတဲ့အမှုတွေကိုရင်ဆိုင်မှုရှင်နေ6ဦးကိုတာဝန်ပေးလိုက်ပြီးတော့နောက်ထပ်ဆွဲလာနိုင်ခြေရှိတဲ့အမှုတွေကိုရင်ဆိုင်မှုအကျိုးဆောင်ရှင်နေတဲ့ဘက်ကပြင်ဆင်နေပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေတရားရုံးချုပ်ရှင်နေဥက္ကမောင်စောကိုဦးသိန်းထိုက်ဦးကဆက်သွဲမေးမြန်းထားတာနားဆင်ပါရှင်။
အနောက်ဆိုင်နယ်လောက်မှာဇဘူတီကြီးမြို့နယ်ရတဖွဲ့မှုကနေပြီးတော့ဒေါ်မင်းမင်းစုကိုခေါ်ပါလေ။အဲ့တော့ဒေါ်မင်းမင်းစုနဲ့ကျော်ဆန်းစုကြီးရဲ့ကိုယ်စားလှယ်လွှဲစာရထားတဲ့ဒီငွေချင်းနဲ့နှစ်ယောက်ကိုခေါ်တာပါ။အဲ့တော့ဦးယူရချစ်ကတော့အဲ့ဒီအချိန်ကသူကိုဆက်သွယ်လို့မရတဲ့အတွက်ကြောင့်ဒေါ်မင်းမင်းစုတယောက်တည်းဇဘူတီကြီးမြို့နယ်ရတဖွဲ့စခန်းကိုသွားပါလေ။ကိုရောက်တဲ့အခါကျတော့အဲဒီဟွာကမျိုးနယ်ရတဖွဲ့မှူးကနေပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ဗီဒီယိုကွန်ဖရင့်ချင်းနဲ့ဥပဖို့အတွက်စီစဉ်ထားတယ်လို့ပြောပြီးတော့အဲဒီအစီအစဉ်တွေလုပ်ပါလေ
။ဟုတ်ကဲ့ခင်ဗျာဒေါ်အောင်ဆန်းစုကြည်ဘက်ကဒီရှင်းနေတွေနဲ့သူတီးသန့်စကားပြောခြင်းတယ်လို့တောင်းဆိုတယ်လို့သိရပါတယ်ခင်ဗျာ။အဲဒါကလည်းဘယ်လောက်ထိပြောခွင့်ရခဲ့တယ်လဲသူ့ဘက်ကဘာတွေတောင်းဆိုတာပါလဲခင်ဗျာ
။သူကစစချင်းနဲ့ဒေါ်အောင်ဆန်းစုကြည်ကစပြောလာပါအဲမင်းမင်းဆိုကတော့နေပြီးတော့ဥပဒေအထောက်အကူပြုအဖွဲ့ပေါ့ဒီ NLD ဥပဒေအထောက်အကူပြုအဖွဲ့မှာပါလာဦးသူကတော့နေကိုရီးယားပြီးတော့ဒေါ်အဆန်းစုကြည်ကနေသမီးရဲ့ဘေးမှာရဲတွေတွေ့တယ်တဲ့နော်အဲတော့ဒေါ်မင်းမင်းကဟုတ်ကဲ့ကျမရက်တက်ဖွဲ့စခန်းထဲရနေပြောနေရတာဟာလို့ပြောတယ်အဲတော့ဒေါ်အဆန်းစုကြည်ကအမေဘေးမှာလည်းရဲတွေရှိတယ်အဲတော့ရဲတွေကြားထဲမှာအခုလိုရှိနေတဲ့အမှုတွေဒီတော့ဒီစစ်ကောင်ကဒီတရားပြောချင်နေရတယ်သူကဥပဒေနဲ့ညီတာလို့ပြောမိတယ်အဲအဲ့လိုမျိုးတော့ဒေါ်မင်းစိုးကလည်းကိုဟာကဒီအောက်ပြိုက်ပေါ့လေမိကိုတိုက်ရိုက်မဖြစ်ဘဲနဲ့ရှင်းနေတဲ့အမှုတွေနဲ့လွတ်လွတ်လပ်လပ်နဲ့ဒီရာချွေးနေခွင့်ရဖို့လည်းကျမတို့တောင်းတာလာကြပါပြီလို့ပြောတယ်အဲ့ဒီအခွင့်အရေးကိုတောင်းတာကြပါပြီလို့ပြောတယ်အဲ့တော့ဒေါ်ရန်လိကီကလည်းအဲ့ဒီမှာဆက်ပြီးတော့အဲ့လိုလွယ်လွယ်ပြောင်းရဖို့အတွက်ကတော့လိုအပ်တယ်နော်အဲ့ဒါကအခွင့်အရေးတွေအဲ့ဒါကြောင့်လို့လိုအပ်တယ်အဲ့တော့အမေလည်းဆင်းလာခဲ့ပြီအဲ့လိုဆင်းလာပြီးတော့မှတွေ့ရတာဟာပိုကောင်းနေပြီသူချင်းတွေ့ရတာပိုကောင်းနေပြီဆက်ပြောတာပြောရင်အဲ့လိုပြောပြီးမှမေပြောချင်တာကသမီးတို့ဒီနေ့အမေပြောချင်တာကဟွာတဲ့နော်ကြည့်နေဟွာလုပ်တဲ့ကိစ္စကြည့်နေလိုက်မယ်ကိစ္စသမီးတို့နှစ်ယောက်ဆဲဆိုရင်းနဲ့အမေကတမကူပြည်ပြီးမှအခုပြန်စဉ်းစားတာတကယ်လို့နှစ်ယောက်တည်းဆိုရင်နည်းနည်းချစ်နေတယ်နောက်အမှုတွေကလည်းဆက်တိုက်လာအောင်ပဲအဲ့တော့တမီးတွေကလည်းသူငယ်တွေဆိုတော့ဟိုတခြားစီစဉ်ထားတာရှိတာလားတော့မင်းမင်းဆိုမေးတယ်ပြီးတော့မင်းမင်းဆိုကလည်းအဲ့ဒီမှာအစကလေးကအဲ့ဒီဟိုကစီစီရနေပြီးတော့မှစီစဉ်ပေးစားပြတာပါနာမည်နဲ့ကျွန်ဥက္ကမောင်တို့ရဲ့ကျမရဲ့အစကြီးရေးရောက်ကိုခန့်ထားတာလည်းရှိတယ်ဒီဝင်တော့ဆမ်းမာလာမျိုးအစကြည့်ပြီးမှာရုပ်ပြတော့အဲ့ဒီ6ရောက်စလုံးကိုနော်ကျမရှင်းနေဖြစ်နေကိုကလုပ်မယ်နော်လက်ခံနေအဲသူတို့ကကျမရှင်းနေဖြစ်နေတာဝန်ပေးမယ်လို့တော့အောင်ဆန်းစုကြည်ပြီးချက်ပြီးပြောပါခဲ့တယ်နော
်တောင်ဆန်းစုကြည်ကျမရဲ့အခြေအနေဘယ်လိုရှိပါလဲခင်ဗျအ
ဲတော့မင်းမင်းဆိုးကတော့တောင်ဆန်းစုကြည်ကရင်းလဲတွေ့ဘူးတော့ဟိုပြန်ပြောပြတာတော့တောင်ဟိုတောင်ဆန်းစုကြည်ကျမရဲ့အခြေအနေကတော့အရင်အတိုင်းပဲဟိုအရင်လိုပဲချက်ချက်လည်းပဲနော်အရင်လိုပဲမမချာကြပဲအဲ့ဒါအရင်လိုပဲမန်ကတော့ရှိနေကုန်တယ်လို့ပြောပါတယ
်။အကဲပြောတဲ့အတိုင်းဆိုလို့ရှိရင်နောက်ထပ်အမှုတွေနဲ့ထပ်ပြီးတော့ဆွဲချက်တင်မယ်ဆိုတာမျိုးမျှော်လင့်ထားတဲ့အနေအထားမျိုးအပြင်ဆင်ထားတဲ့ပုံစံမျိုးပြောရဲဆိုတော့
မျှော်လင့်ထားတဲ့အနေတိကိုတိနေပြီခင်ဗျာ။
ထပ်ကြိလိုက်စားမှုတွေနဲ့လည်းဟိုစစ်ဆေးနေတဲ့ဆိုတော့အဲ့တော့အမှုတွေထပ်ပြီးတော့ဆွဲချက်တင်လာနိုင်တဲ့အနေအထားမျိုးမျှော်လင့်ရတယ်လို့ပဲပြောရမှာပေါ့နော်
။ခံမှန်းရတာပေါ့ဗျာ။ညလေးကောင်ကိစ္စမဟုတ်ဘူ
းအဲ့တော့အကျိုးဆောင်ရှင်းနေတဲ့အနေနဲ့ဘယ်လိုပြင်ဆင်ထားတာမျိုးတွေရှိပါလဲခင်ဗျအ
ဲကျွန်တော်တို့ကတော့ခဏပြောလို့ဒီကကျွန်တော် legal defense team ကိုပြောထားပါတယ်နော် legal defense team က
哦，够了，那个也够你有点刚出嘛嘛，你大家看嘛嘛，那你留的人够巧要，然后多少人呀？看来给包呀，就 official 里看来的嘛。啊，那平巧要的就是啊，人家留的嘛，你大家看嘛嘛，外面没有，我的一千来下币的你呀，马天飞，你家不包呀？
好嘅，嘅，结束就完了，怎么样？
ဒါကတော့ဒေါန်ဆန်းစုကြည်ရဲ့ဥပဒေကြိုးဆောင်ရှင်နေဦးခင်မောင်ဇော်ကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ပင်လယ်ထဲကကျွန်းဘာဆန်ချာစီကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနောက်ထပ်ရိုဟင်ဂျာဒုက္ခသည်4,000ကျော်6ကြိမ်မြောက်ထပ်ပြီးတော့ပို့ဆောင်လိုက်ပါပြီ။သူတို့မြန်မာပြည်ပြန်ရေးကလည်းမျှော်လင့်ချက်နဲလာတယ်လို့ဒုက္ခသည်စခန်းတွေထဲမှာလည်းမီးပေးကြုံရတာ၊မိုးများရေကြီးမြေပြိုတာလိုမျိုးတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ရပြီးတော့အနာဂတ်မဲ့လာလို့ဘာဆန်းချကျွန်းစီကိုပြောင်းရွှေ့သွားကြဖို့ဆုံးဖြတ်လိုက်ကြတာလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။မိသားစုလိုက်ပြောင်းရွှေ့နေကြတဲ့နောက်ဆုံးအခြေအနေကိုသိရနိုင်မှုကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့စေတနာဝန်ထမ်းတဦးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကိုကျွန်မကဆက်သွယ်မေးမြန်းတော့သူကအခြေအနေကိုရှင်းပြပါတယ
်။30ရင်းနေမှာသတ္တမအခြေမြောက်ပါ။အဲစခန်းအတိတ်ကနေလဲတောင်လို့ရုပ်ကိုယူသွားပါလေ။နေနေရချိုးပြောင်းပြလိုက်တဲ့ရှိပါတယ်။ပြီးတော့ဒီနေ့လည်းစကန်အတိတ်ကနေပြန်ပြီးတော့လူတွေဒုက္ခတွေတွေကိုဆွေးဆောင်နေရှိပါတယ
်။ဟုတ်ကဲ့ရှင်။အဲ့တော့ဒီသွားကြတဲ့ဒုက္ခတွေကဘယ်လိုမိသားစုတွေကသွားကျင်ကြလဲ။သူတို့ကိုယ်တိုင်ကသွားကျင်လို့သွားကြတာလား။ဘလို့အစီအစဉ်တွေနဲ့သွားကြတယ်လို့သိရပါလေရှင
်။ဒုက္ခတွေဆိုတော့ဘလောက်စီအကျဲသေးနဲ့အကက်သေးနဲ့နေရတယ်ဆိုတာတကဘာလုံးကတိရပန်းပါပဲ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခတွေစကန်ဆိုတာပူတော်စုတည်တယ်ပြီးတော့လူရရဲ့အလွန်တရာစစ်သေးနေပါလေကုနိုင်ငံကိုလည်းမရဘူးနိုင်ငံရဲ့ channel လည်းရှောက်တွဲနေတယ်ပြီးတော့ပြင်ခေါ်တာလည်းမရှိဘူးပြီးတော့ဒီမှာညှော်နှင်းချက်လည်းမရှိတော့ဘူးပြီးတော့ဒီမှာလည်းမရရမသေးချာတဲ့ဘဝနဲ့နေရတယ်ပြီးတော့ရွတ်ပြင်းတင်နေပေးနေရတယ်ပြီးတော့စားဝေးနေပြီးအဆက်ဆက်ရရပေါ့နော်ဒီမှာအကက်ကင်းနေဆိုတော့အလွန်နဲ့အထမ်းမှာဘာမှမြင်လိမ့်ချလဲမရှိဘူးဆိုတော့အဲ့လိုပဲရွှေပြောနေတာပါ
အဲ့တော့အခုကစတ္ထမအချိန်မြောက်ဒီအတုပ်ပေါ့နော်ဘာဆန်းချားကျွန်းကိုပို့တယ်ဆိုတော့ဘယ်နေရာတွေမှာစုံရက်လုပ်ပြီးတော့မှဘာဆန်းချားကျွန်းကိုတဆင့်သွားကြတာပါလဲရှင်နောက်ဆုံးအချိန်နေလေးလည်းတိတိလောက်ပြောပြပေးပါဦး
သူတို့ကဒီလိုပါဒီမှာစကန်အပီပီကစကန်နဲ့အချိန်ရောပြီးတော့စကန်ခုရောအဲ့လိုမျိုးသူတို့စကန်အပီပီကနေစကန်တာဝန်ဆိုင်ယူပေါ့နော်အဲ့ဒီကနေတဆင့်သူတို့ကခါနဲ့ခေါ်သွားတာပေါ့ဒီရေတော့ပါတော့လုံချုံရဲရှိတယ်။အဲသူတို့ကဥကျာဆိုတာဥကျာမှာဆူဆောင်းပြီးတယ်ဒီကနေ့ကစစ်တပ်ကောင်ပေါ့နော်စစ်တပ်ကောင်ကိုခေါ်သွားတယ်စစ်တပ်ကောင်မှတဆင်းသူတို့ကတင်းပေါ်နေပေါ့နော်အဲတင်းပေါ်နေဘာချောင်းချောင်းဆုံးကိုခေါ်သွားတာပါ။
အခုဒီဘာဆန်းချကျွန်းဆိုတာလဲတော်တော်များများကစိတ်ပူကြတာပေါ့နော်ဒီလူနေဖို့အတွက်ဒီအန္တရာယ်များနိုင်တယ်အခက်အခဲတွေရှိနိုင်တယ်ဆိုပြီးတော့လဲပြောနေတာတွေလည်းရှိတော့အခုသွားနှင်ခဲ့ကြတဲ့သူတွေရောသွားဖို့ပြင်နေကြတဲ့သူတွေကြားထဲမှာပေါ့နော်ဘလို့များဒီဘာဆန်းချကျွန်းနဲ့ပတ်သက်ပြီးတော့သိထားကြတာပေါ့နော်နားလည်ထားကြတာရှိပါလဲရှင
်ဒီဘာချောင်းချောင်းချိုးဟာသူတို့ဒီမှာမိုးရာသီမိုးတောရာသီမှာဒီတဘောဘင်းတွေရဲ့အန္တရာယ်ကိုအပပဆုံးရှုံးနေတဲ့အချာနဲ့ရှိတော်လို့ဆန်တော်အဲ့လိုပဲသုံးသက
်
ပြောချင်ပါလေဒီမှာမထဲနိုင်တဲ့အချာနဲ့ရောက်သွားတဲ့လူတွေကသွားနေရပ
ါအခုကမိတွေပါတွေလည်းလောင်ထားတယ်ဆိုတဲ့ခါကျတော့နေဖို့စားဖို့လည်းခက်ခဲနေရှိနေကြတာတွေလည်းရှိတော့သူတို့အတွက်ကဘာတွေစီစဉ်ပေးထားကြလဲ
အဲ WP ကတော့စားနေရတာပေါ့နော်ပြီးတော့ဆင်ရောစီရောပြီးတော့ပေးရောအဲ့လိုပေါ့နော်စသဖြင့်ပေါ့နော်ဒီပြင်ခဲ့တယ်ပြီးတော့ယူနစ်ရှယ်ကပေါ့နော်ယူနစ်ရှယ်ကတော့ဒီမှာ shelter နော်အဲ့လိုပေါ့ဒီက hygiene kit ကျူအတမဆင်းကြတဲ့ camping chest နော်အဲ့ဒီကျတော့စကန်တကူလုံးကို support လုပ်မှာ
ရိုဟင်ဂျာဒုက္ခသည်စခန်းထဲမှာရှိတဲ့ဒုက္ခသည်တွေဘက်ကနေရပြန်ရေးအတွက်ပေါ့နော်ဘလို့စိုးရိမ်မှုရှိလဲနောက်တစ်ခုကဒီလက်ရှိမြန်မာနိုင်ငံကိုပြန်ဖို့အတွက်မှာရောဘလောက်ထိပြောချင်တာရှိပါလဲရှင
်ပထမကတော့နတ်တမ်းလက်ရှိရေကိုဘလုံးတစုံတစ်ခုတော့အဲကျွန်တော်အထက်အဲပြည်လာမယ်ရှိပြီးတော့ကျွန်တော်ကအဲ့လိုပဲကျွန်တော်ကချုံမိပါတယ်တောင်းတနေတာပေါ့နော်အဲပြီးတော့ not bad ဒီမှာအဲရှီယနာတီမိုအဲကီရှာနောက်ပိုင်းနော်အဲတဆူရီတရေပေါ့နော်အဲတရေနေနောက်ပိုင်းလဲကျန်တော့ကဒီမှာစစ်တက်ဆိုရင်လဲစစ်တော့ခေါ်မလားမသိသူလည်းခေါ်နေဆိုပြီးတော့ဒီမှာတင်လာတဲ့နိုင်ငံကိုစာတော့ပါတော့ရေးပြီးတော့ရှိနေလို့ကြတယ်အဲနောက်ပိုင်းရတော့ကျန်တော့ကဒီမှာမြန်မာနိုင်ငံမှာစိတ်ငင်းချင်းစွာဆန်သားပြတဲ့လူတွေကိုပါဒီမှာကလေးရောအမျိုးသမီးရောအမျိုးသားရောသူတို့ဒီမိုကရေစီအတွက်လူလူလာလာတောင်းဆိုနေတဲ့လူတွေကိုပါတက်ကျနေတယ်ဆိုတော့ကျွန်တော်ပူပြီးတော့၆သွားတယ်ကျွန်တော်က
ရေးရဆဆန်းနဲ့တန်လို့မြန်မာနိုင်ငံသူနိုင်ငံသားတွေကိုရေးရဆဆန်းနေတယ်ဆိုတော့ကျွန်တော်ကူပြီးရှောက်သွားတယ်။ဖြစ်တဲ့မပြတ်တဲ့အောင်ရှောင်းနေတဲ့အချိန်မှာကျွန်တော်ကလုံးဝမပြေလို့ပါဘူး။ဒါကတော့ရိုဟင်ဂျာဒုက္ခတွေဥအောင်မြိုင်ကိုအခြေအနေဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်။ ဗီအိုအေကနေပို့တဖူးညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပို့တဖူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါမယ်။လက်တလုံးမြမနိုင်ငံမှာဖြစ်ပေါ်နေတဲ့ထိတ်တိုက်ရင်ဆိုင်တိုးမှုတွေကဒီတိုင်းဆက်သွားမယ်ဆိုရင်အလုံးစုံပြတ်သုံးခြင်းကိုစိုက်ရောက်နိုင်နေဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။န
ားဆင်ပါရှင်
ကောင်းသူရင်းများအခုမြန်မာနိုင်ငံပြည်ပခါမှာနှစ်ဖက်လုံးကအထူးပဲတင်းတင်းမာမာဖြစ်နေတာတွေ့ရပါတယ်ဒီမိုကရေစီတောင်းဆိုပြီးတော့ဒီဆီယာနာရှင်စနစ်ကိုဆန့်ကျင်တဲ့လူတွေဘက်ကလည်းပဲစစ်စရေးဆွဲစကားဝင်တော့မှလက်မခံနိုင်အောင်ခါခါစီစီဖြစ်နေသလိုပဲစစ်တပ်ဘက်ကနှိမ်နှင်းမှုကလည်းပဲစင်ကြီးလုံးတရားကင်းမဲ့လွန်ပါတယ်အဖေရင်ခွေမှာမိနဲ့ကလေးသေဆုံးရတဲ့ခေတ်ကြာတိဖြစ်လာနေပါတယ်ဖက်လုံးကဘာဖြစ်လို့တလက်တော်တော်တင်းတင်းမာမာဖြစ်နေကြသလဲကျွန်တော်စနားပြတဲ့ပြည်သူတွေဘက်သဘောထားကိုရင်သုံးစားကြအောင်ပ
ါဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခြေအနေကတော့ပြောင်းလာတာရှိပါတယ်အစောပိုင်းမှာတော့အခုလောလောလတ်လတ်ပဲမဲပေးထားတယ်မဲပေးထားတဲ့ဟာမှာအနိုင်ရတဲ့ပါတီကိုဒါဘာကုန်လဲဖန်စီထိမ့်သိမ့်ပြီးတော့အာဏာသိမ်းလိုက်တယ်ဆိုတဲ့အခါမှာလူတွေကသူတို့ဘာကုန်လဲစော်ကားတယ်ဆိုတဲ့ဟိုသုံးသပ်ချက်မျိုးဒါဖြစ်နိုင်ပါတယ်နောက်တစ်ခုကကြတော့အထူးသဖြင့်တော့အခု generation z လို့ခေါ်တဲ့လူငယ်တွေအနေနဲ့ကကြတော့သူတို့ကတစုံတရာကျွန်တော်တို့လွတ်လပ်တဲ့ဝန်းကျင်ကိုဖျက်ဆီးလာပြီးတော့အခုကျတော့သူတို့ရဲ့အနာဂတ်တွေအားလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမအဦးဆုံးပိုင်းမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ finite ဒီအခုရက်ဆက်မှုတွေကများလာတာပေါ့ဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကျတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေအထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေအထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းမှန်ရောက်စေချင်လို့တိုင်းပြည်ကောင်းလုပ်နေရတာဖြစ်တယ်ဆိုတဲ့သဘောပြောပါတယ်သို့တော်လည်းလက်တွေ့မှာသူတို့လုပ်နေတာတိုင်းပြည်ကောင်းကျိုးကိုမှန်တကယ်ဥတီတဲ့လုပ်ရမျိုးဟုတ်ပါရဲ့လားစေတနာမှန်တဲ့လုပ်နေတဲ့သဘောကိုတွေ့ရပါဆို
ဟုတ်ကဲ့ဟိုဒီလိုပေါ့ဟိုအခုတက်မတော်ဘက်အချမ်းကကြည့်မယ်ဆိုလို့ရှိရင်အစောပိုင်းကတော့သူဒီအာနာသိန်းတာကိုဆန့်ကျင်မှုကိုသူ short တွက်ထားတဲ့ပုံမျိုးရှိပါတယ်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ဟိုချိန်မုံတာတွေပိတ်ဆို့တားဆီးတာတွေကပို့ပြီးတော့ဟိုရက်ဆက်ကြမ်းကြုတ်တဲ့အတွင်ဖြစ်လာတယ်ဒီနေ့ယဉ်ကျေးတဲ့ကမ္ဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အနေအထားလောက်ကြီးဖြစ်တယ်နောက်သုံးတဲ့လက်နက်ကစလို့ပေါ့နော်အခုကလက်နက်ကြီးတွေပါသုံးလာတဲ့အနေအထားမျိုးတွေမှာတော့တော်တော်ကြီးကိုဆိုးွားတဲ့ဟိုအနေအထားရောက်လာတယ်ပေါ့လေဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီတပ်ဘက်ကပြန်စဉ်းစားရင်တော့သူတို့ဘက်ကနောက်ထပ်ဆုတ်လမ်းမရှိတော့သလိုဖြစ်သွားတယ်။ဒီကနေဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတော့အနေအထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပို့ပြီးတော့များလာဖို့ပဲရှိတဲ့အနေအထားမျိုးဖြစ်တာပေါ့လေ။ဆိုတော့ဒါပေမဲ့တခုအံ့ဩရတာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးကဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ
်။အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တူးနေရမယ်ဆိုရင်တိုင်းပြည်လဲစီပွားရေးကျန်းမာရေးသာသာရဆွေးရုပ်ပြီးတော့အငတ်ဘေးကျုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လဲပဲရစရာမရှိအောင်ဖျူဖျဲပြုတ်ကွက်သွားနိုင်တယ်နောက်စွရင်ရာတစ်ခုကတော့တိုင်းရင်းသားနှက်ကိုင်းအဖွဲ့တွေနဲ့ညီညာရေးအလားအလာလေးမစုမပို့တစုံတစားရှိနေတာလည်းပဲဒီတိုင်းဆိုရင်အကုန်လုံးပြက်ပြားသွားမယ်အလားအလာရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆက်နိုင်မလဲဒီအခြေအနေကကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ရပါစို့ကောင်းသင်းဘယ်လိုဆွေမြထွက်ပေါက်ရနိုင်မယ်ထင်ပါလေအလုံးစုံပျက်စီးမဲ့အခြေအနေကိုရှောင်လွှဲနိုင်မဲ့နီလန်းဘာမြစဉ်းစားမိပါလဲ
အခုကတော့ပြောရမယ်ဆိုလို့ရှင်ဟိုအလုံးစုံပြတ်သုံးရေးပေါ့ဗျာကျွန်တော်တို့နိုင်ငံလဲဟို feel state လို့ခေါ်တဲ့ကြရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းပေါ်ကိုဥတည်နေတယ်ပေါ့ဒါတော်တော်များများလဲမြင်နိုင်တဲ့အနေသားပါတော်အဲ့တော့ဒီအခြေအနေကနေဘယ်လိုရှောင်လွှဲမလဲပေါ့တော်ဒီအနေထားမှာတော့ဟိုကျွန်တော်မြင်တာတော့နောက်ဆုံးမှာတော့လေတွေးဆုံဆွေးနွေးရင်းနဲ့ပဲဟိုလက်ဇက်သိမ်းရမှာပါဆိုတ So time I eat so soon to eat Langu Swabusura, Jeromian Toro, or Kakao, Chain Lay you out, Melutimare.
Okay, I eat this on Sunday, Lamp people, the Bello, Chigan Lua Jedu, Lua Melutimare.
Okay, the Sabi Rivaribono, the Mapare Hajaro, through Tonaro, mutually hatching same way to Tomare. So Luragan, Nepesalonga. Oh, ဆင်းနဲ့ကြားနဲ့ခြားတယ်လို့ပေါ့နော်သူလည်းမထနိုင်တော့ဘူးသူလည်းမထူနိုင်တော့ဘူးဒီလိုအခြေအနေမျိုးပါတော့နှစ်ဖက်စလုံးထိလာတဲ့အနေထားမှာဆွေးနွေးရင်းလမ်းကြောင်းပဲကိုဥတီလာတဲ့အနေထားရှိပါတယ်ဆိုတော့အခုနေထားမှာတော့အဲ့လိုအနေထားဖြစ်ပြီလားပေါ့ဒါပြောရခက်တဲ့အနေထားမျိုးပါဆိုတော့နောက်တစ်ခုကကြတော့လေတချို့နိုင်ငံတွေမှာပေါ့အထူးသဖြင့်ဒီဘာကွန်ပလက်နိုင်ငံတကာရဲ့ဩဇာလွှမ်းမိုးမှု no. Hello, you Nanya, Gigi the Kuga, or Bacola Gaukai Parking, or so Ella Mutual Solution, let you in Biola Mugo, Uti Namar. So another Kuaro, the Tatama, she there, Ouchi Tatia, Pimain Pirao, a main Pirao, Maloto, Camumale, that you in Biola Muli, Pipo, Alala, and Shibare. So a good general in the Tamaro, or General conflict one of Tim and Guarotor, European Tan and Itachi there, Dilon Italia, Pipule, the Lodator Cat and Itachiba.
So, Gonzuin Biodro, Gongan Packing Volley, a Marcos to American Art, also Kanadilu, Manangama, Sitago, Elu, all the Pitame, Lubuziva, we had the Yuka, the Bio, all the Shiro Jore, Thuria, all the Roman who are Lousin and Bamlam, Mananga, Sitapoma.
The Kushiagaro, the Yuka, General Nanganema. Yeni Mugna Muri or Nakua Juicy Wire to Rogi Mama Shibare. Error Nakua Jara to Yokale to a leverage one or to a Bacomle PR pin and a swan at the Zonti Ale Shibare. I may a Guni Tamara, Kuna, Geno Suni, Kaukai Pagelo, Elomu, or Genotene, Lopo Nitale, Chibulo Tene, Tuni Nero, or the Charles and Azia, Jamo, to the piano, Gupiane, but to Yangayne, Kabaza Conquisare.
So, Dibaga, the Siana Demu was sending it to Rebek Google, the war up your young Laru Swiss on Pinheim in Azusi Lutimaza.
A good day, Tama, General Movement, the Kulon Chief Biomasu, or Kana Movement Sika Lukinera. So, I don't lumere lamb or 20 there, then it in the Aleo Facebook, Poma, Longs or Muri Ale, see there. So I know Luria, a Dicaro Macanjin, Zaynebe, who pinned it any time you want. So I didn't time you want, gentlemen, Patama Maro, who Namvao Lambo, Jama Pelu, Piovin Melet, to give in a Guaya, Lenin, Topiane, and the time you kill our. So A and the Tagale, who gentlemen, Blau Tainta, the Sabio, who Kukan and Jamles or Pure Cabalier.
Chene Lolozema Machina, and we will see.
ไอ้เกณฑ์เนี่ยเราบลาวจําแล้วบลาวเฉยยําแล้วไอ้เกณฑ์มาต้านปีก็တော့บ่มามาจําผู้ๆเนี่ยจีตัวไปผิดกองขึ้นมาบ่กองตินี่โอเคครับเนี่ยอุทุทะเพียงอธินาโซก็တော့ซีบวายไปเว้ยโหจนเราโคฟิดผิดแต่กาลมาแล้วโหอ่ะดีနိုင်ငံတကာဖွဲ့စည်းတွေอ่ะကတ်မှန်တာတော့ညီမซีบวายတို့တက်ဖို့ကဇီရိုပွိုင်း5%ရှိမယ်လို့ဟိုသုံးသပ်ခဲ့တာတွေရှိပါတယ်ဆိုတော့အခုနေသားမှာတော့ซีบวายကြီးကလုံးဝရပ်တယ်လို့ဖြစ်သွ Not a quarter of Yeni Mion and Muria, let an Oriziani, Totuavi Sobado, and there's also Linda Gapianabo Michiwa. And Anna thinks that he looked at Jaraga through Pizuludu Taukan Mono, so general populist policy, look or a person is on Lurigina or Lupita Hamu, Dini Tamule Lopu, Toro Camelotene, a good cinema, Toro Yu, or Salesua, teacher, and it happened anyway. So, you know, any time I don't know, General Siwa Yar, two same level.
အနေထားရှိတယ်လို့ကျွန်တော်မြင်နေရ။ဆရာနာသိမှုကိုစန့်ကျင်တဲ့ဘက်မှာခေါင်းဆောင်မှုလိုအပ်နေတယ်ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမေးခြင်းပါသေးတယ်။အဲ့ဒီကိစ္စဘယ်သူဖြစ်နိုင်လဲအခုတကယ်တော့ဒီအထက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေကြီးပဲမဟုတ်ဘူးပေါ့လေ။ဒီမိုကရေစီဆုံးရှုံးရတာကိုခံပြင်းတဲ့လူတွေပါပါတယ်။အဲ့ဒီတော့မြို့သားဒီမိုကရေစီအဖွ
ਉਹ ਪਿਓ ਮੈਂ ਸੋਲੂਸ਼ੀ ਐਨ ਐਲ ਡੀ ਪੋ ਮਾਓ ਡੋਂਗ ਸਨ ਸੂਜੀ ਪੋ ਮਾਓ ਨੇਗੋ ਠੌਕ ਤਾਰੇ ਅਮਿਆਈ ਸੀ ਬਾਰੇ ਸੀ ਬਿਮੇ ਲੈ ਉਹ ਤੂ ਉਹ ਠੌਕ ਖਾਨੇ 没别个的路里啊咯，都呢在呢西东泥塘旁边，所以泥塘嘛咯，我那天刚上午别出来嘞，老老在嘛都罗表布看吧嘞，我见到罗古江里啊嘞看看个，别的那个 Facebook 播嘛，不就那么地的路里啊，我一家吧，小家吧，我叔叔不拆完嘞，啥子片嘞？不就完了不要，不如的水泥嘛么地方嘞，我见到罗高塔啦、包装嘞、江北路包装的啊片的吧嘞，所以那都看见了。我就那路就江西了嘛，然后我撇那那里，我吃边没水里没水嘞，路里啊古钱嘛，看咱们这边呢，看见了，那套那那那他身上钱呢，那他来没洗过，所以一路那他没把了，那他搞上不保护出来嘞，就落开门路去买。
那么古钱呢，对嘛，木瑞包嘞，全家比较单机来边，那拍龙，这个开眼眼乌马表演，全是讲看的路包嘞，那拍龙啊，把路上伢罗布来搬家比说了嘛，也家买钱呢，撇多比输赢多。那么，那个人，那个人肯定的嘛。通常不牛在这头不冲浪来买路，苗岭买水哦，苗岭还是光不行。
哎，那嘞，就今朝你那个罗老师做了总干部，看罢了呀。第一，咱们这小编经验，楼下目击这口必然嘛，我那个人把第一这口过，那二是一这口包了，再罢了。本来楼下目必然啪嚓啪啦把第一包完了。那些啥些，就那路下木片拉的，看那地把地包拉的包喏。哎，那古就那路那啥的，古路下木几样的哟。他比嘛，那他不路把地牛，不路牛大爷，哎，还是几的古包拉木来包。所以路下没有了，路路在提着就那崩坡路没压的包过来。
ဒါကတော့မြမအရေးသုံးသက်သူဥအောင်သူငိမ့်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညာရဲ့အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ VOA American တန်ကနေမြမဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဗုဒ္ဓဘူးညာရဲ့အတန်လွင့်အစီအစဉ်တွေအဆုံးသတ်တော်မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့ဗုဒ္ဓဘူးညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
CNN သတင်းဌာနရဲ့နိုင်ငံငါရေးရာကြီးတန်းသတင်းတော့ Clarissa Ward နဲ့ရုပ်သံသတင်းအဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆီယနာဒေးမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ် Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအစိုးရအမျိုးသမီးတဦးအိမ်စစ်တပ်လုံခြုံရေးအင်အားအများပြားပါရင်တန်းနဲ့လိုက်ပို့ချိန်တွင်ပတ်ဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးဒီကန့်ကွက်ခဲ့ကြတယ်လို့အဲဒီနားမှာနေထိုင်သူဒေသခံတူကအပြောအယူပြောပါတယ်စစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့ကြားမှာပဲနိုင်ငံအနှံ့မှာဆန္ဒပြပွဲတွေဆက်ရှိနေပါတယ်စစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကလေးကထင်းထင်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဗီဒီယိုထဲမှာတွေ့ရတဲ့လောက်ကတော့ကျန်းမာရေးကောင်းမွန်ရပြီးရှေ့အနေနဲ့အမှုတွေအဖြစ်အကျိုးဆောင်ရှေ့အနေနဲ့တရားတွေ့ရဖို့တောင်းဆိုခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့အနေအဖွဲ့ဝင်ရှေ့အနေကြီးဦးခင်မောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့အနေတူဦးဖြစ်သူဒေါ်မင်းမင်းဆိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါက်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကောင်းတဲ့အစဉ်ဒီကနေ့တွေ့ဆုံခွင့်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရဝန်ထမ်းတွေကအရေးပေါ်အခြေအနေမှာတာဝန်ထမ်းဆောင်မှုမလုပ်တဲ့ဝန်ထမ်းတွေနဲ့မိသားစုဝင်တွေပြန်ထွက်ခွာကြဖို့နိုင်ငံရေးဌာနကအင်္ဂါနေ့မှာညွှန်ကြားထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကထုတ်ပြန်ထားတဲ့ကိုယ်သဘောဆန္ဒရှိရင်ပြန်ထွက်ခွာနိုင်တဲ့ညွှန်ကြားချက်ကိုအခုတော့ထွက်ခွာဖို့ညွှန်ကြားချက်အဖြစ်ပြောင်းလဲထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အကူအညီပေးတာကိုရပ်ဆိုင်းထားလိုက်ပြီလို့ဂျပန်နိုင်ငံသားဝန်ကြီးကကြေညာတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတချို့ကလုပ်သလိုဒဏ်ခတ်အရေးယူတာမျိုးတော့မရှိပါဘူးခင်ဗျာ
။မတ်လ31ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမမျှတစင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Chastan Mock ဖြစ်ပါတယ်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00အထိလည်းတက်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်လန်းချမ်းမြေ့ကြပါစေဘေးကင်းကြပါစေလို့ VOA မြန်မာပိုင်းရဲ့မိသားစုကိုစားဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင
်
This program has come to you from